ทีนี้สักคนนี้เนี่ยท่านจะรับจะเล่าคนละคนเนี่ยมีที่การยังไงในยุยอมอยู่มองวิปัสสนาดีบ้างไปไปมาที่ยังที่ยังท่านนับเชิดทีนี้ธรรมะยงมาเชื่อมาดีเราอ่ะต้องมองวิปัสสนาคุยที่ยังสักคำว่ามาคันนี้เชื่อมเราไม่ได้ที่ที่สารยาลูกวิญญาณเฉลี่ยไปแล้วเจตุปุพพีมาเชื่อมาเลยရသဗျာတခင်ဘုရားမြတ်ကြီးလက်ထက်တော်ခါကာလတုန်းကဆရာရှင်ဘုရားမြတ်ကြီးသာဝတိပြည်မှာဇေတဝန်เจ้าတော်မှာတရင်တော်တော်ဝင်နေတဲ့အချိန်ခါမှာသာဝတိမြို့တော်တွေကတရားလာရုံနားဝကြတဲ့တရားနာပရိသတ်ပေါ်ပြီးတော့ကောင်းလို့ဒီနာဂတရားနာညာဂခန္ဓာဆိုင်လို့သောတာပတ္တိမညာသက္ကရာဂမိမညာနာဂမိမညာရဟတာမညာမြအတိယတိရရှိတော်ကြသလိုယနေ့လည်းပဲအာလုံးသောတရားနာပရိသတ်အပေါ်ပြီးတော့ကောင်းလို့ဒီနာဂတရားနာညာဂခန္ဓာဆိုင်လို့သောတာပတ္တိမညာမြညာနဲ့ရပါစေ၊သက္ကရာဂามိမညာမြညာနဲ့ရပါစေ၊အနာဂามိမညာမြညာနဲ့ရပါစေ၊အရဟတမညာမြညာနဲ့ရပါစေလို့သာသနာ့ပြည့်ရဲ့ခွန်ကြီးများရဲ့ဓမ္မသဘင်အစီအစဉ်ကိုစတင်မှာဖြစ်ပါတယ်။ဒီတော့မြတ်စွာဘုရားသခင်ဘုရားမြတ်ကြီးရဲ့သာသနာတော်နဲ့တွေ့လို့ကယခုလိုသစ္စာတရားတွေလာကြခွင့်ရကြတာကရသဗျာသာသနာတော်နဲ့သာမတွေ့ကြဘူးဆိုရင်သစ္စာတရားတွေသာကြားကိုမရနိုင်ဘူး။ဒါကြောင့်မြတ်စွာဘုရားသာသနာတော်နဲ့တွေ့ရခြင်းသည်နိဗ္ဗာန်လမ်းအတွက်မြင့်ပြီးတော့အဓိကအာပြုတရားအကြောင်းအချက်ကြီးဖြစ်ပါလေ။ဒါကြောင့်မြတ်စွာဘုရားသာသနာတော်နဲ့တွေ့ကြရတော့မှာမိမိတို့ရဲ့ကြိုးစားတဲ့ကြိုးစားထိုက်တဲ့သစ္စာတည်တဲ့အသိကလေးတွေရအောင်ကြိုးစားကြဖို့လိုအပ်ပါတယ်ဒီတော့သစ္စာတည်တဲ့အသိဆိုတာကသစ္စာသရာကမှန်သောတရားအမှန်တရားအမှန်တရားကိုသိတဲ့အသိဒီသစ္စာတည်တဲ့အသိအမှန်တရားတွေကဘာတွေလဲဆိုတော့မိမိတို့ရဲ့တဏ္ဍာမှာရှိတဲ့ဗကတိမျက်စိနဲ့ကြည့်မရတဲ့တရားတွေကအမှန်တရားတွေပရိမတ်ရှိနေကြည့်လို့ရတဲ့တရားကအမှန်တရားမဟုတ်ဘူး။ဒါဖြစ်လို့မဟုတ်တယ်ဆိုတော့သူကအများအပြောင်းလဲသွားတတ်တဲ့သဘောရှိတယ်။ပြောင်းလဲသွားတတ်တဲ့သဘောရှိတယ်။ဖောက်ပြန်တတ်တဲ့သဘောရှိတယ်။အဲမျက်စိနဲ့ကြည့်လို့မမြင်ရတဲ့သဘာဝတရားတွေကတော့ပြောင်းလဲတဲ့သဘောမရှိဘူး။ဖောက်ပြန်တဲ့သဘောမရှိဘူး။သူ့ရဲ့သဘာဝကသူ့သဘာဝအတိုင်းပဲအများအပြည့်ပြည့်နေတယ်ဆရာပါလို့တဏှာဆိုတဲ့တရားသည်အာရတ္တမဲ့နေတဲ့သဘောရှိတယ်။အဲ့ဒီတဏှာသည်ငယ်တဲ့ပုဂ္ဂိုလ်ရဲ့တဏှာမှရှိတဲ့ဒီအတိုင်းပဲ၊ကြီးတဲ့ပုဂ္ဂိုလ်ရဲ့တဏှာမှရှိတဲ့ဒီအတိုင်းပဲ။ပုဂ္ဂိုလ်မတူလို့သဘောတဘာဝတရားတွေကပြောင်းလဲသွားတယ်မရှိဘူး။အမျိုးသားတယောက်တဏှာမှရှိတဲ့ဒီအတိုင်းပဲ၊မျိုးမီးတယောက်တဏှာမှရှိတဲ့ဒီအတိုင်းပဲ။ပုဂ္ဂိုလ်မတူလို့ပြောင်းလဲသွားတာမရှိဘူး။ဒီလိုပါပဲသွေးရည်ချက်တွေနဲ့ရတာတာမှရှိတဲ့ဒီတိုင်းပဲလူတွေရတာတာမှရှိတဲ့ဒီတိုင်းပဲလက်ပြမြမာတွေရတာတာမှရှိတဲ့ဒီတိုင်းပဲပုဂ္ဂိုလ်ပွဲကြသောလူသွေးရတဘာဝတွေကအမျိုးမျိုးပြောင်းလဲသွားတယ်ဆိုတာဘယ်မှာမှမရှိဘူးတဏ္ဍာမှန်ရင်ဒီသဘောတိုင်းပဲရှိတယ်လူချင်းတဲ့သဘောတိုင်းပဲရှိတယ်ဒေါသမှန်ရင်ကြံတဲ့သဘောရှိတယ်ပြမတဲ့သဘောရှိတယ်မာနမှန်ရင်ထောင်လွှားဖြစ်ကြတဲ့သဘောရှိတယ်။ဒါဟာသူရဲ့ဘာဝပါပဲ။အဲ့ဒါလေးကိုမိမိတို့ကနေပြီးတော့အဲ့ဒီသဘာဝတရားလေးတွေကိုမြင်အောင်ကြည့်ပြီးတော့ဒီသဘာဝတရားလေးတွေထဲမှာဖြစ်နေဖြစ်တဲ့သဘာဝတရားကိုဖြစ်အောင်လို့မဖြစ်သင့်မဖြစ်တဲ့သဘာဝတရားလေးတွေမဖြစ်အောင်ကာကွယ်။အဲ့ဒီလိုကာကွယ်သွားကြမယ်ဆိုလို့ရှိရင်တကယ်တမ်းသံဃာမှာဒုက္ခမျိုးမျိုးကိုပြည့်စုံတတ်တာအဲ့ဒီသဘာဝတရားလေးတွေကဒုက္ခမျိုးမျိုးကိုပြည့်စုံတတ်တာဆိုတော့အဲ့ဒီသဘာဝတရားလေးတွေကိုမြင်အောင်ကြည့်ပြီးတော့ပယ်သတ်တဲ့ပယ်သတ်ထိုက်တဲ့သဘာဝတရားလေးတွေကိုပယ်သတ်နိုင်မယ်ဆိုရင်ဒီဒုက္ခတွေမရောက်တော့ဘူးပေါ့ဒီတော့လောကမှာပြောကြတယ်လေလူတွေရဲ့စိတ်တွေစိတ်ဓာတ်သဘာဝဟာတွေးတတ်မှရှိတယ်လို့ဒီလိုပြောကြတယ်နော်ဒီလိုပြောကြတယ်အဲ့တော့တွေးတယ်ပါသူတို့ရဲ့သဘာဝသူတို့ရဲ့တတ်တည်းသူတို့ရဲ့စိတ်ဓာတ်သူတို့ရဲ့ဇယတ်တည်းရှိတယ်ဒီလိုပြောကြတယ်။ခေါင်းကြီးတော်ဘီလိုမာနီနဲ့ကြည့်မယ်ဆိုလို့ရှိရင်တော့ အဲ့ဒီတဘာဝတရားလေးတွေကစိတ်ထဲမှာရှိနေတာဘယ်ထဲမှာရှိလဲစိတ်ထဲမှာရှိနေတာเนาะစိတ်ထဲမှာရှိနေတာစိတ်ထဲမှာရှင်တွဲပြီးတော့တဘာဝတရားလေးတွေဖြစ်နေကြတာအဲ့တော့စိတ်ထဲမှာတွဲပြီးတော့ဖြစ်နေကြတာဆိုတော့အဲ့ဒီတဘာဝတရားလေးတွေကိုမြင်အောင်ကြည့်မယ်ဆိုလို့ရှိရင်အရင်ဆုံးဘာကိုကြည့်ရမလဲအဲ့ဒီစိတ်ကိုကြည့်ရမှာဟုတ်လားစိတ်ကိုကြည့်ရမှာပဲအဲ့တော့စိတ်ဒီနော်မိမိတို့ရဲ့တဏ္ဍာမှာကောင်းအောင်လည်းဖန်တီးပေးနိုင်တယ်ဆိုးအောင်လည်းဖန်တီးပေးနိုင်တယ်ကောင်းအောင်ဖန်တီးပေးနိုင်တာတကယ်ကတော့သူ့ရဲ့သဘာဝအစစ်မှမဟုတ်ဘူးကောင်းအောင်ဖန်တီးပေးတာဘလို့ကဖန်တီးပေးတယ်သူနဲ့တွဲနေတယ်ခုနကသဘာဝတရားကလေးတွေကနေကောင်းအောင်ဖန်တီးပေးတာဆိုးအောင်ဖန်တီးပေးတာလည်းဘလို့ကဖန်တီးပေးတယ်သူနဲ့တွဲနေတဲ့သဘာဝတရားကလေးတွေကလည်းဆိုးအောင်ဖန်တီးပေးနေကြတာဒါကြောင့်မိမိတို့ရဲ့စိတ်ထဲမှာကြည့်လိုက်မယ်ဆိုလို့ရှိရင်ကျုပ်စင်စည်တဲ့သဘာဝတရားလေးတွေရှိတယ်။ဉာဏ်နဲ့စည်တဲ့သဘာဝတရားလေးတွေရှိတယ်။ကောင်းအောင်ဖန်တီးပေးတဲ့သဘာဝတရားလေးတွေရှိတယ်။ဆိုးအောင်ဖန်တီးပေးတဲ့သဘာဝတရားလေးတွေရှိတယ်။အဲဒီသဘာဝတရားလေးတွေအားလုံးကိုချုပ်ငုံပြီးတော့မြင်အောင်ဆိုတာကဟောဒီစိတ်ဆိုတဲ့သဘာဝတရားကိုအရင်ကြည့်ရမယ်။အဲဒီစိတ်ဆိုတဲ့သဘာဝတရားဒီမျက်စိနဲ့ကြည့်လို့မရဘူး။ဉာဏ်နဲ့မှကြည့်လို့ရတာ။ဒါကြောင့်စိတ်ဆိုတဲ့သဘာဝတရားကိုအရင်ကြည့်နော်။ဘာနဲ့ကြည့်မလဲ၊ဉာဏ်နဲ့ကြည့်။ဘာနဲ့ကြည့်မလဲ။ဉာဏ်နဲ့ကြည့်။အဲဒီတော့လောကကြီးမှာရှိတဲ့ပုံပေါ်တွေကသူများရဲ့စိတ်ကိုတော့သိအောင်ကြိုးစားကြည့်၊ကြိုးစားမယ်။ကိုယ်စိတ်ကိုတော့သိအောင်ကြိုးစားကြဖို့ဟုတ်လား။ကိုယ်စိတ်ကိုလည်းသိအောင်ကြိုးစားဖို့ကိုယ်စိတ်ကိုလည်းပြင်ဖို့ကြိုးစားဖို့ကိုယ်စိတ်ထဲမှာရှိနေတဲ့ဉာဏ်ဝင်တဲ့တရားကလေးတွေကိုလည်းပဲဘယ်လိုနည်းနဲ့သတ်ဆင်အောင်လုပ်မယ်ဆိုတာဒါလည်းမကြိုးစားကြဘူးနော်။ဒါကြောင့်မလို့စိတ်တွေကမြဲတဲ့ဉာဏ်ဝင်နေကြတာအဲ့တော့လောကမှာခုနပြောသလိုပဲသွေးကိုဖြူစင်အောင်လို့သွေးမြင့်စင်နဲ့သွေးရကျဲနေပြီစေသွေးရနေနေပြီစေတိုင်ရှိနေပြီစေပြောသလိုခေါင်းတော်ပြီးတော့မှသဘောရပြောမယ်ဆိုလို့ရှိရင်စိတ်ကိုညင်တော့မလို့စင်နေတယ်ဖြစ်စင်နေတယ်နော်စိတ်ကိုမညင်တော့စင်နေစိတ်ကိုစင်ကြယ်နေပါစေစိတ်ရဲ့ဖြူစင်နေပါစေအဲ့ဒီစိတ်ကိုရှင်တွဲနေတဲ့ညင်တော့တဲ့တရားလေးတွေဝင်လာရင်ညင်တော့တဲ့တရားလေးတွေဖယ်ထုတ်ပလိုက်ဖယ်ထုတ်ပလိုက်ပြီးတော့အဲ့ဒီစိတ်ကလေးကိုတစ်ပြေးပြေးနဲ့တတ်ဆင်အောင်လုပ်သွားအောင်ပါပေါ့နော်အဲ့တော့ငကဝမှာပြင်ပေါ်ရွှေရွှေကိုဟာရွှေနဲ့တွဲနေတဲ့ခုနအဲတတ်ထူလို့ဘာလို့ဖိုက်လို့ဒီလိုအားတွေကိုအားလုံးတစ်ခါလေပြိပုံဝတင်ပြီးတော့စင်ကြအောင်လုပ်ယူရတယ်လို့မိမိတို့ရဲ့စိတ်ကိုလည်းပဲတပြေးပြေးနဲ့စင်ကြအောင်လုပ်ယူရတယ်အဲ့ဒီလိုလုပ်ယူတဲ့အခါကျတော့ပြိပုံနဲ့တူတဲ့နော်မိမိတို့ရဲ့အရှုဉာဏ်လို့ခေါ်ရဟာရှုနေရှုမကိုရှုမှတ်နေလေးတွေအမက်ဒီတေးရှင်းလို့ခေါ်တဲ့ဝိပဿနာလုပ်ငန်းစဉ်လေးတွေနဲ့ဒါမျိုးတွေနဲ့ကြိုးစားယူရမှာပဲအဲ့လိုကြိုးစားယူလိုက်တော့မှစိတ်ကလေးကဗကတိဖြူစင်လာတယ်နော်အမှန်ကတော့စိတ်စရာသိရသဘာဝကတော့ဖြူစင်ပြီးသားပဲပပတရာမိတဲ့စိတ်ဓာတ်လို့ဒီလိုဆိုတာကိုသိရသဘာဝအမြဲတမ်းဖြူစင်တယ်အမြဲတမ်းစင်ကြယ်တယ်အမြဲတမ်းတန်ရှင်းတယ်သိရသဘာဝအမြဲတမ်းတန်ရှင်းတယ်ဆိုတာဘာကြည့်ပြောတော့မှအခုမွေးကင်းစားကလေးတရားရဲ့တရားပါကြည့်ကြည့်သိရစရာအမြဲတမ်းတန်ရှင်းနေတာပဲဘာကြည့်တော့မှမရှိဘူးဒါတော့မှပဲနော်သူမှအာတဘာဝကပါလာတဲ့စေတသိက်ဉာဏ်မှုလေးတွေရှိနေသေးတာဒါလောကမှာတော့စင်ကြယ်တယ်လို့တော့ပြောကြတာပေါ့နော်အဘိဓမ္မာတိကတော့လုံးဝတော့မစင်ကြယ်ဘူးအခုပြောနေတဲ့စိတ်ရဲ့တဘာဝအဋ္ဌိတဲ့ကိုစင်ကြယ်ပြီးတယ်ကလေးတယောက်ရဲ့စိတ်တဲ့ကိုစင်ကြယ်ပြီးတယ်နော်အခုပြောနေတဲ့စိတ်ရဲ့တဘာဝအိမ်မက်နဲ့စင်ကြယ်တာပါအဲ့ဒီစင်ကြယ်နေတဲ့စိတ်ကိုဘာဖြစ်လို့အဲ့ဒီစိတ်ကဉာဏ်ဝင်နေတယ်ဆိုတော့ဉာဏ်ဝင်စေတဲ့စေတသိက်တရားတွေကဝိုင်းအောင်ပြီးတော့နော်ပေါင်းဆောင်လိုက်တဲ့အခါကျတော့ရှုစင်နေတဲ့စိတ်ဟာမြင်တော့တဲ့သဘောလေးဖြစ်သွားတာပေါ့အဲ့ဒါကြောင့်မို့လို့အဲ့ဒီစိတ်ကိုစင်ကြအောင်လုပ်ရှင်ပါလေဆိုရင်မြင်တော့စိတ်ကြတဲ့စတိတ္တရားကလေးတွေကိုတွေ့အောင်ရှာတစ်ခုပြီးတစ်ခုတစ်ခုချင်းတစ်ခုချင်းဖယ်ထုတ်ပလိုက်အဲ့ဒီလိုဖယ်ထုတ်ပလိုက်လို့ပဂတိသဘာဝစိတ်ကြိုင်ဖြစ်လာပြီဆိုလို့ရှိရင်အဲ့ဒါစင်ကြလာတာပဲအဲ့တော့စင်ကြလာတဲ့အခါမှာအမှန်လေးတွေမြင်လာတယ်နော်အမှန်လေးတွေမြင်လာတယ်အမှန်လေးတွေမြင်လာပြီဆိုလို့ရှိရင်အဲ့ဒီစိတ်ရဲ့သွန်အားလေးဟာမိမိကိုဒုက္ခပေးနေတဲ့သဘာဝတရားလေးတွေကိုအလုံးဖယ်တော့ပလိုက်ပြီးတော့အဲ့ဒီဒုက္ခမှာကယ်တင်ပြီးတော့အဲ့ဒီစိတ်သွန်အားနဲ့ပဲဒုက္ခမှာလွတ်ရပြီးတဲ့နိဗ္ဗာန်ကိုဥတည်သွားတာပဲနော်အဲ့ဒါဆွေးနွေးပါသဘာဝတရားကစိတ်ကလေးအဲ့ဒီစိတ်ကလေးဒီသွားလဲဆိုနိဗ္ဗာန်ကိုဥတည်သွားခြင်းတည်းဒါပေမဲ့သွားလို့မရဘူးဖြစ်နေတယ်ဘာလို့မရလဲခုနစိတ်စိတ်တွေကဝိုင်းအောင်ပြီးတော့ဆွဲထားလိုက်တော့ဉာဏ်ဝင်နေတဲ့အခါဒီစိတ်ကလွတ်လွတ်ကျွတ်ကျွတ်သွားလို့မရဘူးဖြစ်နေတယ်။အဲဒီတော့ဉာဏ်ဝင်နေတဲ့ဉာဏ်အောင်ပြုလုပ်တဲ့စိတ်စိတ် မြင်ရတဲ့စိတ်တွေကလေးကိုဖယ်ထုတ်ပလာတစ်ခုချင်းတစ်ခုချင်းဖယ်ထုတ်ပလာအဲ့လိုဖယ်ထုတ်တဲ့ကဘာနဲ့ဖယ်ထုတ်လဲဉာဏ်နဲ့ဖယ်ထုတ်ရမယ်ဘာနဲ့ဖယ်ထုတ်လဲအဲ့ဒီဉာဏ်ကလည်းဒီတိုင်းလုံးလို့မရဘူးဘုရားဘုရားနော်ရွှေကိုစင်ကြာလို့တဲ့ကဘာပရိမုံမတင်ပြီးတော့လောရတယ် meditation ဆိုတဲ့ဝိပဿနာလုပ်ရတယ်လောရမယ်အဲ့ဒီလောက်တဲ့အခါကျတော့ဉာဏ်နဲ့စိတ်တွေကလေးတွေကုပြီးတခုတခုပြီးတခုကွာကွာကွာကွာပြီးတော့သွားတဲ့အခါကျတော့အဲ့ဒီစိတ်ကိုဘုရားတို့ကဝိပဿနာဉာဏ်ကနေပြီးတော့ဥဆောင်ပြီးတော့ဘယ်ကိုပို့ပေးလိုက်လဲအနိဗ္ဗာန်ကိုပို့ပေးလိုက်တာဒါကြောင့်မလို့စိတ်ဒီဉာဏ်တော်အောင်လဲဉာဏ်ရတဲ့သဘောလဲသူမှရှိတယ်ဖြူစင်တဲ့သဘောလဲသူမှရှိတယ်ဉာဏ်ရတာကစိတ္တိတွေကြောင့်ဉာဏ်ရတယ်ဖြူစင်တာလဲစိတ္တိကြောင့်ပဲဖြူစင်တယ်နိဗ္ဗာန်သွားတော့လဲဘုရားပို့ပေးတယ်အဲဒီဉာဏ်ဆိုတဲ့စိတ္တိကပဲဥဆောင်ပြီးတော့နိဗ္ဗာန်ပို့ပေးတာနော်ဒါကြောင့်မလို့မိမိတို့ကနေပြီးတော့လောကကြီးထဲမှာနေတဲ့ပုဂ္ဂိုလ်တွေကစိတ်တရားအများနဲ့ဉာဏ်ရနေကြတယ်ဘုရုသေဆိုဘုရုသေအမတ္တပို့ဆိုတာပေါ့အမတ္တဉာဏ်ရတာပေါ့အဲ့ဒီဉာဏ်ရနေတဲ့စိတ်ထဲကနေပြီးတော့ကိလေသာလေးတွေတဖြည်းဖြည်းနဲ့တော့ဉာဏ်ရစေတတ်တဲ့ကိလေသာလေးတွေဉာဏ်ရအောင်လုပ်တဲ့ကိလေသာလေးတွေကိုတစ်ခုချင်းတစ်ခုချင်းဖယ်ထုတ်ပြတ်တဲ့အလေးချိန်လေးတွေရအောင်လုပ်ပြရမယ်ဒါကိုဝိပဿနာရှုတယ်လို့ဒီလိုခေါ်တာပေါ့နော်ကောင်းပြီအဲ့ဒီလိုဝိပဿနာရှုတဲ့အခါကျတော့မိမိတို့ရဲ့စိတ်ထဲမှာဟလာပုံမှန်အားဖြင့်အများနဲ့ရှိတဲ့သဘောဝတရားလေးကတော့ဝေဒနာဆိုတဲ့သဘောဝတရားလေးပါပဲဟုတ်လားဒါဘုန်းကြီးတို့များများပြောနေပြီအမျက်စိကလည်းစိတ်ကိုမြင်တဲ့သရတဲ့မြင်စိတ်လေးပေါ်တယ်နော်အဲဒီမြင်စိတ်လေးပေါ်တော့မျက်စိရဲ့ဆင်းရဲမြင်စိရဲ့သုံးပါးပေါင်းတာကိုသတ္တလို့ခေါ်တယ်ဟောစိတ်ထဲမှာဖတ်တာတရားလေးကလိုလိုပါလာပြီနော်ဖတ်တာတရားလေးပါလာတယ်အဲဒီဖတ်တာတရားလေးကလည်းသူကြည့်ရနေတာမဟုတ်ဘူးသူကဝေဒနာလေးဖြစ်အောင်ဖန်တီးကုန်တာဖန်တီးပြီလားအော်ဝေဒနာလေးဖြစ်အောင်သူကဖန်တီးပြီလားတော့ဝေဒနာလေးဖြစ်လာတာပေါ့ဒါပရိစ္ဆေသမုပ္ပါဒိမှာဒီတိုင်းပြလာတယ်နော်သာသာယရနာပစ္စယသတ်တော်သာသာပစ္စယဝေဒနာကဒါပြောတာဟုတ်လားအဲ့တော့သာသာယရနာပစ္စယသတ်တော်သာသာပစ္စယဝေဒနာကဘာပြောတာလဲလို့မေးရင်မျက်စိကနေစိတ်ကိုကြည့်လိုက်ကျတဲ့စိတ်ကလေးပေါ်လာတယ်အဲ့ဒီစိတ်ကလေးဖြစ်လာရင်သာသာလေးဖြစ်လာတယ်သာသာလေးဖြစ်လာပြီဆိုရင်ဖတ်တာဆိုတဲ့တရားလေးကဝေဒနာလေးတစ်ခုဖြစ်အောင်သွတ်လို့ပြလိုက်တယ်။ဒါကဝေဒနာလေးတစ်ခုဖြစ်သွားပြီ။အဲဒီဝေဒနာလေးဖြစ်သွားတာတဲ့ကြိုင်နဲ့အဲဒီမြေစကလေးနဲ့ကြီးတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာမြင်လိုက်ရတဲ့ဆင်းရဲနဲ့ပတ်သက်ပြီးတော့တစုံတရားသူကခံစားမှုတွေဖြစ်သွားပြီနော်။ခံစားမှုတွေဖြစ်သွားပြီတော့အဲဒီအချိန်မြင်သွားပါပြီလားမေးတော့အဲဒီအချိန်တော့မြင်နိုင်တယ်လို့မခေါ်နိုင်သေးဘူး။ဒါပုံမှန်ပဲရှိနေတယ်နော်။မြင်နိုင်တယ်လို့လည်းမခေါ်နိုင်သေးဘူး။ဖြူစင်တယ်လို့လည်းမခေါ်နိုင်သေးဘူး။ဒါကသူကအဖြေရောဖြစ်စေတဘာဝလေးပေါ့ဟုတ်လားအဲ့တော့ဖြေရောဖြစ်စေတဘာဝသည်ဘာလဲမြေစိဖတ်တာဝေဒနာအဲ့ဒီလိုပဲကြားစိဖတ်တာဝေဒနာနာစိဖတ်တာဝေဒနာစားစိဖတ်တာဝေဒနာတွေးကြည့်စိဖတ်တာဝေဒနာတွေးကြောစိဖတ်တာဝေဒနာအဲ့တော့ဒီတော့ဒီတရားလေးတွေကတော့ဖြေရောဖြစ်စေတဘာဝလေးအဲ့ဒီတဘာဝအတိုင်းပဲနေမယ်ဆိုလို့ရှိရင်တော့ဘာမှပြဿနာမရှိဘူးတော့ဘာမှပြဿနာမရှိဘူး။ခေါင်းကပြောခဲ့တယ်လေ။အဲ့ဒီတိုင်ညှတ်ထားလို့ရှိရင်ဘာရိယဓာတုစရိယလို့ဆိုဘယ်မှမဆက်တော့ဘူး။မဆက်ဘူးဆိုတဲ့ဘုကသူ့ရဲ့စိတ်ကမငြင်းသွားတော့ဘူး။မငြင်းသွားဘူးဆိုရင်ဟာဖြူစင်းနေတာပဲ။အဲ့ဒီဖြူစင်းတဲ့စိတ်ကလေးကိုပဲသူ့ရဲ့ဉာဏ်လေးကဥတည်ပြီးတော့ဟောနိဗ္ဗာန်ရောက်သွားတာပေါ့။အဲ့ဒီတော့ခေါင်းကပြိဿတွေလည်းမိမိတို့ရဲ့စိတ်ကိုဖြူစင်းအောင်ဒီနေရာလေး၃မျိုးမှာပဲအတတ်နဲ့ဆုံးကြိုးစားပေးရမယ်။ရှေ့ကိုမဆက်စင်းဘူး။ရှိကောမတရားတဲ့စေနေဆိုတော့တကယ်ဆက်ရပါဆက်မလဲဒီကိယပြောခဲ့တယ်လေဝေဒနာပစ္စယပါလေစေတနာဆက်တော့မှာပေါ့နော်အဲ့တော့စေတနာကိုမဆက်စေနဲ့စေတနာကိုမနဲ့မဆက်စေနဲ့ဆိုတော့သူကနော်တာမန်ကြီးတော့စေတနာလို့ပဲပြောရတာပေါ့ဟုတ်လားစေတနာလို့ပဲပြောရတာပေါ့ဒါပေမဲ့အဲ့ဒီစေတနာတရားဆိုတဲ့နေရာလေးပါဆိုရင်ဉာဏ်မှုတွေကတပြိုးတည်းမဟုတ်ဘူးအမျိုးမျိုးဖြစ်နေတာချုပ်ပြီးတော့တဏှာလို့ပြောလိုက်တာသူကပင်ရင်းပေါ်တဏှာလို့ပြောလိုက်တာတကယ်ကတော့ဒေါသဆိုတဲ့ဉာဏ်မှုလေးလည်းပဲတဏှာလေးတရားမှာရှိနေတာပဲเนาะအမောင်းတရားဆိုတာချစ်ကလာတာလို့ဒီလိုဆိုတာကိုဟုတ်တယ်မလားများများချစ်ရင်များများမုန်းတယ်နည်းနည်းချစ်ရင်နည်းနည်းမုန်းတယ်အချစ်တတ်ကများများရှိတယ်သူကအမောင်းတတ်ကလည်းများများရှိတာပဲဒါကြောင့်မလို့မိမိတို့ရဲ့တဏှာမှာတစ်ခုခုလိုချင်တယ်လိုချင်တာမရရင်မုန်းတာပဲเนาะတစ်ခုခုလိုချင်တယ်လိုချင်တာမရရင်မုန်းတာပဲအဲ့ဒီလိုချင်တဲ့ဟာလေးရတာပြန်တော့လေပျက်စီးသွားရင်လည်းမောင်းတာပဲမရရင်လည်းမောင်းတယ်ပျက်စီးသွားရင်လည်းမောင်းတယ်ဟုတ်အဲ့တော့လိုချင်တာလေးရတာလေလိုချင်တာလေးတစ်ခုခုကိုလိုချင်တယ်လိုချင်တာလေးမရရင်လည်းစစ်စင်းရတယ်ရပြန်တော့လည်းပဲ ဟုတ်လားအဲ့ဒါလေးနဲ့ပတ်သက်ပြီးတော့တော့ပျက်စီးတော့မှာဆိုရယ်ဆိုရင်လည်းစစ်စစ်ရဲ့တဲ့မျိုးပဲပျက်စီးသွားတော့လည်းဆိုရင်လည်းအဲ့တော့မရတော့ကလည်းအဲစိတ်ထဲမှာဆင်းရဲတယ်အရလာကြတော့လည်းပျက်စီးမှာဆိုရင်ပြီးတော့ဆင်းရဲတယ်တကယ်ပျက်စီးသွားတော့လည်းတခါဆင်းရဲပြန်တယ်အဲ့ဒီဆင်းရဲခြင်းအားလုံးကိုဒီဘာကိုမှီပြီးတော့ဖြစ်တယ်ဆိုတော့ကျက်တာကိုမှီဖြစ်တာအစကတည်းကမလို့ရင်ဘူးဆိုရင်အဲ့ဒီဆင်းရဲခြင်းတော့လည်းတခုမှမဖြစ်ဘူးစဉ်းစားကြည့်နော်ဟုတ်တယ်မဟုတ်လားအစကတည်းကလိုချင်တဲ့စိတ်မရှိဘူးဆိုရင်လိုချင်တဲ့စိတ်မရှိဘူးဆိုရင်မရလို့လည်းဆင်းရဲစရာမလိုဘူးနော်ရလာတဲ့အခါကျတော့မရလို့လည်းဆင်းရဲစရာမလိုဘူးမရလို့မှဆင်းရဲစရာမရှိဘူးဆိုတော့ရကြင်ရမရကြင်တယ်ဘယ်လိုမဆိုင်တော့ဘူးတကယ်လို့ရလာတော့လည်းအစကတည်းကလိုချင်တဲ့ပစ္စည်းမဟုတ်တဲ့အခါကျတော့ပျက်စီးမှလည်းမပူတော့ဘူးပျက်စီးမှမပူတော့ဘူးဆိုပျက်စီးသွားတော့ပူစရာလိုလေလားပျက်စီးသွားတော့လည်းပူစရာမလိုလိုဘူးဆိုတော့ဆင်းဆင်းရဲစရာကိုသူ့မှာဘာမှမရှိတော့ဘူးဒီတော့အစကတည်းကမလို့ရှင်မှုဆိုရင်ဆင်းရဲခြင်းသုံးမျိုးတခုမှမရှိတော့ဘူး။တရားရဟန္တာတွေကြည့်ရင်သရေရခန္ဓာကိုယ်ကြီးနဲ့ပတ်သက်လို့လိုချင်တာဘာမှမရှိဘူး။ဟုတ်တယ်မလား။လိုချင်တာဘာမှမရှိဘူးဆိုတာဒီခန္ဓာကိုယ်ကြီးဆင်းရဲလို့ဆင်းရဲလို့လည်းပဲသူတို့မှဆင်းရဲမှုမဖြစ်ဘူး။နောက်ခန္ဓာပြန်မရလို့လည်းပဲဆင်းရဲမှုမဖြစ်ဘူး။ဟုတ်လား။ဒီခန္ဓာကိုယ်ကြီးဆင်းရဲလို့လည်းဆင်းရဲမှုမဖြစ်ဘူး။နောက်ခန္ဓာအစ်ပြန်မရလို့လည်းပဲစေတရားမှုမဖြစ်ဘူး။ပြန်ရကျင်တဲ့စိတ်လည်းမရှိဘူး။ဒါကြောင့်မလို့ကံတာဆိုတဲ့သဘာဝတရားရှိနေခဲ့တော့ဒေါသဆိုတဲ့တရားအလိုလိုရှိနေတာပဲ။နော်။ဒေါသဆိုတဲ့တရားအလိုလိုရှိနေတာပဲ။ဒေါသလည်းဖြစ်နေတာဆိုတော့မဟုတ်သေးဘူးလေ။မောဟလည်းဖြစ်နေတာပဲ။လူကျင်ပါတယ်ဆိုတဲ့ကံတာရှိလာပြီဆိုရင်စင်ကတော့တော့ပဲလေ။မိုက်မဲမှုတွေ့ဝင်မှုတရားအလိုလိုဖြစ်လာတာပဲ။ဟုတ်လား။ကံတာဆိုတဲ့လူကျင်ကိုသဘောတရားဖြစ်လာပြီဆိုရင်မရရအောင်ကြိုးစားတော့မယ်။တရားတာမတရားတာချင်းမတွေ့တော့ဘူးမရရအောင်ကြိုးစားတော့မယ်ဆိုတဲ့ကွာဒါမှန်နေမှုတစ်ခုပဲเนาะရတာပြတော့လည်းပဲမဖြစ်မနေကာကွယ်တော့မယ်သူများတော့မပေါအောင်ဒါလည်းမှန်နေမှုတစ်ခုပဲဟုတ်လားအဲ့ဒါကြောင့်မလို့တဏှာဆိုတဲ့သဘောတရားအစကတည်းကမရှိရင်ဒေါသတရားလည်းစစ်စဲမှုတရားလည်းဘယ်တော့မှမဖြစ်ဘူးမှန်နေမှုဆိုတဲ့ဘဝတရားလည်းဘယ်တော့မှမဖြစ်ဘူးသိညမှာကတော့ဆိုတာပေါ့လေเนาะသောမနာမောဟသုံးမျိုးရဲ့မှာမောဟတိတိအရင်းကဒီလိုဆိုလဲဟုတ်လားအခုဒီနေရာမှာလည်းပဲမူလနဲ့ပြဆိုတဲ့နေရာမှာအဝိဇ္ဇာနဲ့ဘယ်လိုလဲတဏ္ဍာအဲ့ဒီနေရာမှာဘလို့အရင်းကထားတော့အဝိဇ္ဇာကိုအရင်းကထားတယ်ဒါအဘိဓမ္မာသဘောတရားအရာဟုတ်တယ်နော်သောတော်လည်းပဲတကယ်လက်ပြဖြစ်ရကြတော့နော်မောဟဆိုတဲ့မိုင်မဲမှုလေးဒီဘလို့ကိုအခြေခံတော့တဏ္ဍာကိုအခြေခံတယ်ဒေါသနေရာကလည်းဘလို့ကိုအခြေခံတော့တဏ္ဍာကိုအခြေခံတယ်အဲ့တော့ဒီချုပ်နေရာမှာမောဟကအရင်ဖြစ်တယ်တဏှာကနောက်မှဖြစ်တယ်ဒီလိုနေရာမှာတဏှာကအရင်ဖြစ်တယ်မောဟကနောက်မှဖြစ်တယ်ဒီလိုပဲပြောရမှာပေါ့နော်ကဲကောင်းပြီဒါပြောလို့ရှိရင်မိမိတို့ရဲ့တဏှာမှာမြင်စိတ်ပေါ်တယ်မြင်စိတ်ပြီးတော့ဖတ်တာဖြစ်တယ်ဖတ်တာပြီးတော့ဝေဒနာဖြစ်တယ်အဲ့ဒီဒီမိမိတို့ရဲ့စိတ်ကမြင်တော့ပြီးတာပြီးတော့မမြင်တော့သေးဘူးဟုတ်လားအဲ့ဒီနေရာလေးမှာပဲမိမိတို့ကစိတ်ကလေးကိုတီးပြီးတော့ဉာဏ်ကလေးနဲ့ကြည့်နေနိုင်မယ်ဆိုလို့ရှိရင်မြင်ရတဲ့တရားတွေမလာတော့ဘူး။အဲဒီတော့မှမနေနိုင်ဘူးဆိုလို့ရှိရင်တော့ဒီနောက်မှာတတိတတိုင်းကြီးလာပါလိမ့်မယ်။ဘယ်လိုလာမလဲ။တဏှာလာမယ်။ဒေါသလာမယ်။မောဟလာမယ်။ဟုတ်တယ်မလား။ဘယ်လိုလာမလဲ။တဏှာလာမယ်။ဒေါသလာမယ်။မောဟလာမယ်။တဏှာလာရင်လည်းမြင်တော့သွားတာပဲ။ဒေါသလာရင်လည်းမြင်တော့သွားတာပဲ။မောဟလာရင်လည်းမြင်တော့သွားတာပဲ။မောဟလာဝိဇ္ဇာပေါ့နော်။အဲတော့တဏှာလာလို့ရှိရင်တဏှာဥပါဒကံဆိုပြီးတော့လည်းမြင်တော့မှုကနေပြီးတော့ကံတွေဖြစ်သွားပြီ။နော်ဒေါသလာလို့ရှိရင်လည်းတောကပရိဒီဝဒုက္ခရမဏတာဥပါယတာဆိုတော့အရိကနေပြီးတော့အဝိဇ္ဇာတွေပြန်ပြေသင်္ခါရတွေပြန်ပြေဒါလည်းကံကြီးအကံဖြစ်သွားတာပဲမောဟတရားလာကြတာလည်းမောဟတရားအဝိဇ္ဇာကလည်းသင်္ခါရဖြစ်သွားသူလည်းကံကြီးဖြစ်သွားတာကံဖြစ်သွားရင်ဒါမျိုးစိကြာသွားတယ်လို့ပဲအပင်ပေါက်ဖို့သိကြပါပြီလောဘဒေါသမောဟသုံးမျိုးဖြစ်လို့ကံမြောက်သွားပြီဆိုလို့ရှိရင်အဲ့ဒီမြင်တော့မှုကတော့အကျိုးတစ်ခုဖြစ်ဖို့ရန်အတွက်သူကမလောက်တော့ပြထုတ်လို့ပြီးတော့ပဲအဲ့ဒီအကျိုးစီကောင်းသောအကျိုးကတော့ဘယ်နည်းနဲ့မှဖြစ်နိုင်မှာမကောင်းသောအကျိုးပဲဖြစ်ပါလေဒီတော့မကောင်းသောအကျိုးကိုသယ်ဆောင်ပေးတတ်တဲ့တရားစီလောဘရဲ့ဒေါသရဲ့မောဟရဲ့ဒီတော့ဗလားမကောင်းသောအကျိုးကိုပဲသယ်ဆောင်ပေးတတ်တဲ့တရားစီလောဘကလည်းကနာရဲ့ဒေါသကလည်းတရားရဲ့မောဟကလည်းဝိစားရဲ့တရားမလို့ပြောလဲသုံးမျိုးအဲ့ဒီတရားသုံးမျိုးဟာမကောင်းသောအကျိုးကိုသယ်ဆောင်ပေးတတ်တဲ့တရားတွေပါပဲအဲ့ဒီတော့မကောင်းသောအကျိုးတွေကိုမရကျင်ပါဘူးဆိုလို့ရှိရင်ဟောဒီတရားသုံးမျိုးကိုသတိလေးကပ်ပြီးတော့ နော်ဟောဒီတရားသုံးမျိုးမလာအောင်တဖြည်းဖြည်းနဲ့ပါတော့အောင်တဖြည်းဖြည်းနဲ့လာကျဲတော့အောင်တဖြည်းဖြည်းနဲ့ကျင်းတော့အောင်ကြောက်တော့အောင်ကြိုးစားရရပါမယ်မကြိုးစားလို့တော့မရဘူးဟုတ်လားကြာမကြိုးစားလို့မရဘူးဆိုတော့မကြိုးစားရင်ဘာဖြစ်မလဲဒါလေးကိုလည်းသုံးသပ်ကြည့်ကြအောင်နော်မကြိုးစားရင်ဘာဖြစ်မလဲမျက်စိနဲ့စဉ်းစားကြတော့ဒါကပါလဲမျက်စိဒါကပါလဲခန္ဓာဒါကပါလဲစိတ်ပါဟောဝေဒနာလေးမှရောက်ပါဝေဒနာလေးရောက်သွားပြီဆိုတော့ကျေဝေဒနာကတစ်မျိုးနဲ့မဖြစ်ဘူး၃မျိုးဖြစ်တယ်ဘယ်လိုမျိုးဖြစ်လဲ
၃မျ
ိုးဝေဒနာတွေလည်းဒုက္ခဝေဒနာရယ်ဒုက္ခဝေဒနာရယ်သိက္ခာဝေဒနာဝေဒနာမျိုးပါလေ
၃မျို
းဝေဒနာကဘယ်လိုလဲနော်အဲတော့မြေစိတ်ပေါ်တယ်ကြာစိတ်နာစိတ်စားစိတ်ရတာကောင်းစိတ်ပြေတော်စိတ်အဲဒီစိတ်ပေါ်ပြီးတာနဲ့ဖတ်တာလေးဖြစ်တယ်နော်ဖတ်တာဖြစ်ပြီးတာနဲ့တကယ်လေဝေဒနာ၃မျိုးဖြစ်တယ်ဒါကပရိစ္ဆသမုပ္ပါဒ်နေရာတော့တစ်ခုပြီးတစ်ခုဖြစ်တယ်လို့ပြောဆိုတာပေါ့ဒါပေမဲ့တကယ်တမ်းအမှန်ပြောကြဆိုဆိုလို့ရှိရင်နော်ဟောဒီဝိရဏသုံးလို့ဒီတခြားနဲ့ရှင်ဖြစ်တာကစိတ်နဲ့ရှင်ဖြစ်တာလား ဒါတော့စိတ်ဆိုတဲ့ဝิญဉ္ဇရားလေးတဲ့မှာအသိလေးတဲ့မှာသူတို့ကရောပြွန်းပြီးတော့ပါဝင်နေတဲ့ဝိရဏလေးတွေပေါ့နော်ခံစားမှုတွေဆိုပြီးရောပြောင်းပြီးတော့ပါလာတယ်စိတ်ကိုကဲခန့်ရင်ဝိရဏတွေ့မှာဝိရဏကဲခန့်ရင်လည
်း
စိတ်ကိုတွေ့မယ်ကွဲပြားလို့မရဘူးသိတာမရှိဘူးစိတ်ကိုယ်သာအကဲခတ်ဘုလို့တွေ့မလဲဝရဏတွေ့မလဲဝရဏအကဲခတ်နေရင်လည်းဘုလို့တွေ့မလဲဒါခွဲခြားလို့မရဘူးเนาะဘလို့မှခွဲခြားလို့မရဘူးအဲဒါကြောင့်လို့စိတ်လို့ပြောရင်လည်းဝရဏပြောတယ်လို့မှတ်ဝရဏပြောရင်လည
်း
စိတ်ကိုပြောတယ်လို့မှတ်ထဲကောင်းမိတာဖြင့်ဝရဏက၃မျိုးရှိတယ်ဝရဏ၃မျိုးရှိတဲ့အတွက်သူရဲ့နောက်ထပ်ရှင်းလာမယ့်ဉာဏ်တော်မူရတယ်ဘယ်လိုမျိုးလဲ
၃
မျိုးရှိတယ်เนาะအဲ့ဒီတော့မျိုးရှိတဲ့အခါကျတော့ဘလိုနည်းနဲ့သူကဉာဏ်တော်လုံးပြလိုက်တယ်လို့ဆိုတော့တဲ့အနုတ္တယသဘောနဲ့တတိကလေးနဲ့သူကဉာဏ်တော်လုံးပြလိုက်တာဆိုကြပါစို့ခေါင်းကြီးတို့တရားသုံးမျိုးတရားသုံးမျိုးနော်ဒုက္ခဝရဏလေးဖြစ်လာပြီဆိုဒုက္ခဝရဏလေးကတဏှာဆိုတဲ့တတိကလေးကိုသူကမူထွားပြလိုက်တယ်နော်ဒုက္ခဝရဏလေးဖြစ်လာပြီဆိုဒုက္ခဝရဏလေးကဒေါသဆိုတဲ့တတိကလေးကိုမူထွားပြလိုက်တယ်ဥပ္ပကဝရဏလေးဖြစ်လာပြီဆိုဥပ္ပကဝရဏလေးကဘယ်လိုဝင်ပါပြီတော့သောဘဆိုတဲ့ဝိညာဉ်တတိလေးကိုသူကမွေးဖွားပြလိုက်တယ်။မွေးဖွားပြလိုက်တဲ့အခါကျတော့တတိလေးကိုမွေးဖွားပြလိုက်တယ်လို့ဘာဖြစ်လို့ပြောရတာလဲဆိုတော့တဏ္ဍဆိုတာကသူကနန္ဒရားလေးကိုနန္ဒရားဆိုဖြစ်ဖြစ်ပြတ်တတ်တာပေါ့ပြတ်တော့ပါကြတော့တတိကလေးကျန်တယ်နော်စွန့်ရည်ကလေးကျန်တယ်အဲတော့ဒုက္ခဝရဏကြောင့်တဏ္ဍဖြစ်တယ်တဏ္ဍဖြစ်တော့တဏှာရဲ့စွန့်ရည်တတိကလေးဒီနေရာမှာချက်သွားတယ်။ဒုက္ခဝရဏကြောင့်ဒေါသဖြစ်တဲ့ဒေါသရဲ့စွန့်ရည်တတိကလေးချက်ပြီ။အာဥပိ္ပကဝရဏကြောင့်မောဟဖြစ်တဲ့မောဟရဲ့စွန့်ရည်တတိကလေးချက်ပြီ။အဲဒီတော့ကြံတဲ့အခါကျတော့အဲဒီတတိကလေးကသူကတတိအနေနဲ့လိုက်ပေါ့နော်။တတိအနေနဲ့လိုက်ပြီးရပါဝါလေးကလည်းဆွန့်ပြတယ်။တတိနဲ့လို့ရှိရင်အဲဒီတတိရှိတဲ့ပုဂ္ဂိုလ်ကိုပုဂ္ဂိုလ်ကနော်အဲတဏှာရဲ့တတိတွေနဲ့နေတဏှာဖြစ်နေတယ်လို့ခေါ်တယ်။ဟုတ်တယ်မလား။တဏှာဖြစ်နေတာဘာလို့ဖြစ်နေလဲ။တတိနဲ့လို့။ဘာလို့လဲလဲ။
တ
တိနဲ့လို့နော်။ဒေါသဖြစ်နေတာဘာလို့လဲလဲ။အတုလည်းတတိနဲ့လို့ပေါ့။ဘောဟဖြစ်နေတာလည်းဘာလို့လဲလဲ
။
သူလည်းတတိနဲ့လို့ပေါ့နော်။အဲဒီတတိလေးတွေကဘယ်ရောက်ပေါ်လဲ။ခုနပြောလို့တဏှာဖြစ်တဲ့တတိကြံတယ်တဏှာဖြစ်တဲ့တတိကြံတယ်တဏှာဖြစ်တဲ့တတိကြံတယ်တဏှာဘာလို့ဖြစ်ဒုက္ခဝရဏကြောင့်ဖြစ်ဒေါသဖြစ်တဲ့သတိလေးကြံတယ်ဒေါသဖြစ်တဲ့သတိလေးကြံတယ်ဒေါသဘာလို့ဖြစ်ဒေါသဝိနာကြောင့်ဖြစ်ဒုရဏာကိုဘောဟရဲ့သတိလေးတွေသတိလေးတွေသတိလေးတွေအဲ့ဒီဘောဟဘာကြောင့်ဖြစ်ဥပိ္ပခာဝိနာကြောင့်ဖြစ်ဆိုတော့လောဘဒေါသဘောဟတွေဖြစ်တာလည်းမပြောနိုင်ဘူးမိမိတို့ရဲ့သာဓမာကလည်းပဲမြေတိုင်းမြေတိုင်းကြားတိုင်းကြားတိုင်းနာတိုင်းနာတိုင်းဝိနာလေးတွေကလည်းဖြစ်နေကြတာကိုနော်ဟောဒီနေရာတွေကမဖြစ်အောင်ဓာတ်လို့ရနေကြမယ်ဟုတ်လားဒေါဘဒေါသမောဟဒီနေရာတွေကမဖြစ်အောင်ဓာတ်လို့ရနေကြမယ်ဝိရဏမဖြစ်အောင်ဓာတ်လို့မရဘူးဘယ်မှဓာတ်လို့မရအောင်ဘာဖြစ်လို့လဲဆိုတော့စိတ်နဲ့ရောလာတာကိုဟုတ်လားမြေစိတ်ပေါ်လာတဲ့ဝိရဏသုံးပါးကြားစိတ်ပေါ်လာတဲ့ဝိရဏသုံးပါးနာစိတ်စားစိတ်ရာနာကောင်းစိတ်ပြုတော်စိတ်ဝိရဏသုံးပါးပါဠိတော်လေးပေါ့နော်သိညုံမှာတော့သူ့ဝိရဏနဲ့သူခွဲပြီးတော့လာတယ်လို့ပြောပါတယ်ဒါကတော့သိကြပါတော့သူကတစ်ခုရင်းခွဲပြောတာပါဠိတော်ကြီးကတော့ပေါင်းပြောတာပေါ့ထားပါတော့နော်အဲ့တော့ပါဠိတော်ကြီးမှာဘာဝေဒနာဘာစိတ်ပဲပေါ်ပေါ်ပေါ်တဲ့စိတ်ပါဝေဒနာမျိုးမျိုးလဲသုံးမျိုးနဲ့သုံးမျိုးစီလာရကြီးတယ်ဟုတ်လားဝေဒနာသုံးမျိုးနဲ့မှတစ်မျိုးမျိုးကတော့လာရကြီးတယ် ဘာဝေဒနာမှမလာဘူးဆိုတာရှိဖို့ရှိဘူးနော်ရှိဖို့မရှိဘူးဝေဒနာ၃မျိုးလောက်ပါတစ်မျိုးမျိုးကတော့လာတာရှိတယ်တစ်မျိုးမျိုးလာတိုင်းလာတိုင်းပဲဒီဘက်ကိုတရားမလာရပါလားရောက်လာရင်တတိလေးတွေကြံမလာကြလားကြံနေမှာပဲအဲ့တော့လောဘရဲ့တတိဒေါသရဲ့တတိမောဟရဲ့တတိဒီတတိလေးတွေတောင်းပန်ရမှုဖြစ်တာလည်းမပြောနဲ့ဝေဒနာတွေကလည်းတောင်းပန်ရမှုဖြစ်နေတာပေါ့နော်တနေ့တနေ့မျက်စိကြည့်မျက်စိကနေပြီးတော့စိတ်ကိုကြည့်တယ်ဗလိကြည့်မရွတ်နိုင်ဘူးမရွတ်နိုင်ဘူးဆိုတော့ကြည်တိုင်းကြည်တိုင်းလေဝေဒနာတွေကပါနေတာကိုပါတိုင်းပါတိုင်းလေဒီဘက်မှာတခုခုကဖြစ်နေပါမယ်ဒုက္ခဝေဒနာဖြစ်ရင်တဏ္ဍာဒုက္ခဝေဒနာဖြစ်ရင်ဒေါသဥပေက္ခဝေဒနာဖြစ်ရင်မောဟတခုခုကတော့ဖြစ်နေပါမယ်နော်နားနဲ့နားထောင်တဲ့အချိန်ပေါင်းကလည်းမတည်ဘူးအဲ့ဒီအချိန်တိုင်းမှာလေဝေဒနာလေးတွေပါနေတယ်အဲ့ဒီဝေဒနာဖြစ်တဲ့ဖြစ်တိုင်းလည်းပဲအရိပ္ပမလောဘဒေါသမောဟတွေဖြစ်နေတာပဲဒီတော့တနေ့တနေ့မျက်စိပိန်တာတွေဘယ်လိုမှမနေနိုင်ကြဘူးဘယ်လိုမှမနေနိုင်ဘူးမျက်စိကလည်းမြင်ရဲ့နားကလည်းကြားရဲ့နှာခေါင်းကလည်းနားရဲ့လျှာကလည်းစားရဲ့ကာယကလည်းထိရဲ့ဟုတ်လားစိတ်ကလည်းမျက်နှာတွေးနေတာဆိုတော့အိပ်ပျော်နေတဲ့အချိန်အိပ်ပျော်နေတဲ့အချိန်တော့မှခေါင်းကြီးတို့ဒီအိမ်မက်မက်နေတဲ့အချိန်ဆိုလို့ရှိရင်သူတို့ဖြစ်နေသေးတာပဲနော်အိမ်မက်မက်နေတဲ့အချိန်ဆိုဝိရဏတိတွေဖြစ်နေသေးတာပဲအိမ်မက်ကလုံးဝမမက်တော့လောက်အောင်အိမ်မောကျသွားတဲ့အချိန်ဘဝင်ကျသွားတဲ့အချိန်ကျမှသူတို့လွတ်သွားတာအဲ့ဒါတော့ဝေဒနာတွေကဥပိ္ပခဝေဒနာတွေကတော့ဖြစ်နေသေးတာပဲဟုတ်လားဖြစ်နေသေးတာပဲဒါပေမဲ့ဇောစိတ်ကြောင့်မလာတော့ဘူးပေါ့နော်ဇောစိတ်မလာတော့တဲ့အတွက်ဒီဘက်ကိုကိုမကူဆိုတာသိမပြောနိုင်တော့ဘူးတခြားပါတော့ဟုတ်လားအိပ်ပျော်နေတဲ့နည်းနည်းချာချာအိပ်ပျော်နေတဲ့အချိန်ကလွဲလို့ရှိရင်ဟောဒီနေရာမှာဒီဝေဒနာ၃မျိုး၄မျိုးမျိုးဖြစ်မယ်နော်တမျိုးမျိုးဖြစ်ရင်ဒီဘက်မှာကိလေသာတွေကင်းတော့မှုတွေတမျိုးမျိုးဖြစ်တယ်ဆိုတော့ကုသိုလ်သရဆံလန်းအကုသိုလ်သရဆောင်းလန်းတနေ့တနေ့ဆံလဲဆောင်ရများမယ်အဆောင်မှများတာအဆံသရကုသိုလ်တရားသရတမေတကလုံးယူမှရတယ်နော်တမေတကလုံးယူမှရတာဘလောက်အထိလုံးတယ်လဲကုသိုလ်တရားကိုဟောဒီနေ့မှာသာပါတော့အဲ့ချိန်ကိုအာ6နာရီလောက်တော့နော်ကျန်တာကဟုတ်လား18နာရီရှိမယ်အဲ့ဒီ18နာရီမှာကိုယ်ကိုယ်တော့ဘလောက်ပြုတ်နိုင်တယ်စဉ်းစားကြည့်ပါတော့ကျန်တဲ့အချိန်တွေဘာတွေဖြစ်နေတယ်အကုသိုလ်တွေဖြစ်နေတာနော်ဝေဒနာဖြစ်တဲ့ပြည်တိုင်းတဏှာဖြစ်တဲ့ဒေါသဖြစ်တဲ့မောဟဖြစ်တဲ့ကိုယ်တော့ဖြစ်တဲ့အချိန်ကနည်းနည်းလေးရအကုသိုလ်ဖြစ်တဲ့အချိန်အများကြီးဆိုတော့မိမိတို့ရဲ့စိတ်ဟာအကုသိုလ်ဖြစ်များနေပြီအကုသိုလ်တရားတွေနဲ့ရှင်ပြဲမှုများနေပြီဆိုတဲ့ကောဒီစိတ်ကြီးရှုစင်မှုကများမလားဉာဏ်မှုကများမလားဉာဏ်မှုကများပါပေါ့ဒါကြောင့်မလို့ပုထုဇဉ်တို့မှရင်ပုထုဇဏပါဠိလိုနော်ပုထုဇရာကအများကြီးတဲ့ဇဏဇရာဖြစ်နေတာဘာတွေဖြစ်နေတာဟောဒီညင်သွားတဲ့တရားတွေဖြစ်နေတာဟုတ်တော့မလားပုထုကပါလေအများကြီးဇဏကဖြစ်နေတာဘာတွေဖြစ်နေတာလဲညင်သွားတဲ့တရားတွေအကုသိုလ်တွေဖြစ်နေတာတဲ့စာရလိုဆိုတာလေနော်အော်အရိယာများကြတော့သူတို့ကအမြဲတမ်းတတိကိန်းနေတာအမြဲတမ်းတတိကိန်းနေတာဘယ်သောသောဘယ်သာသာဘယ်ပါသသာသောသောနော်မြင်လာပြီကြားလာပြီအချိန်တန်းကိုတတိယကြီးနေတော့သရုပ်မလာဘူးမကာကွယ်နိုင်ဘူးလားကာကွယ်အဲ့ဒီတော့ကာကွယ်နိုင်တဲ့အခါကျညင်တော်မှုနဲ့ဖြစ်စမှုဘယ်ကများမလဲဒါကြောင့်မလို့သူတို့ကြတာအရိယာအရိယာသာဖြူစင်တာကိုပြောတာနော်ဘုလိုသိကြတာပါလေပုထုဇဏအဲ့ကိလေသာတွေအများကြီးဖြစ်နေတယ်တဲ့အရိယာကြတော့ကိလေသာတွေဖြူစင်နေတယ်တဲ့သင်္သင်ချာချာတွေးကြည့်မယ်ဆိုလို့ရှိရင်နာမည်လေးတစ်လုံးအပေးခံရတာကိုပဋ္ဌာန်းစရာကောင်းနေတယ်ဟုတ်တော့လားမနာတော့လားမနာကြတာလေဘုဒ္ဓသနာလို့နာမည်ပေးခံရတာကိုပဲသေသေးချာချာတွေးကြည့်မေတ္တာရှင်တာစရာကောင်းတယ်နော်အမေတ္တာရှင်တာစရာကောင်းတယ်အမေတ္တာရှက်စရာကောင်းတယ်ဒီတော့အရိယာတွေကနေမင်းတို့ဘုဒ္ဓသနာကဘုဒ္ဓဆေကွာလို့ပြောလိုက်ရင်ကိုပဲနော်အော်တို့ဒီတော့နှိမ့်ချခံရပါလားတွေးစရာပေါ့နော်ဒါမှမဟုတ်ကိုယ့်ကိုမသိဘူးဘုရုဇေဆရာကြီးကဘာဘုရုဇေကွာဆိုပြီးတော့လက်မထောင်ရထောင်နေရာလေးခတ်တယ်ဟုတ်လားလက်မထောင်ရထောင်နေရာလေးတာအမှန်တော့ဘုရုဇေတော့ပြောခံရတာဒီမလေးအမြဲတမ်းတရားကောင်းနေပြီနော်ဘုထုအများကြီးသနာဖြစ်တယ်ဘာတွေဖြစ်တယ်ရင်တော့လည်းကိလေသာတွေဖြစ်နေတာနော်ဟောသူတို့ကြတော့ဘုလိုပြောလဲအရိယာတဲ့ဟောတရားမပြတ်တာဟဲ့သူတို့ကြတာအရိယာလေအရိယာကဘာလဲဖြူစင်းနေတာအဲ့ဒါဒီသက္ကလောတလုံးရဲ့ဘောဟာချက်ကိုကြည့်မယ်ဆိုရင်အတော်မတရားတဲ့သက္ကလောเนาะအတော်မတရားတဲ့သက္ကလောမတရားတာလည်းမပြောနဲ့လေသူတို့ကကြည့်ရင်လည်းပဲသူတို့ကလည်းကိလေသာတရားတွေကိုဖြူစင်အောင်သူတို့အတော်လုပ်ထားတာကိုကသူတို့တော့မလုပ်နိုင်နဲ့တဲ့တနေ့တနေ့သာသနာ့ကုသိုလ်တွေသီလကုသိုလ်တွေဒီ ဘုရားရှိခိုးဒီလာယူပါ냐အနေငယ်ပဲဖြစ်တာအများကြီးကဘာဖြစ်နေလဲကြီးနေတာဖြစ်နေတာကြီးနေတာဖြစ်နေတာရှင်ရည်က
ကုလူကောင်းနေရှိ
တယ်တက်ကောင်းမိတိုင်းဖြစ်ဖုန်းကြီးပြောပြမယ်ဟုတ်လားအဲ့ဒီကိစ္စကိုရှင်တော်ကပြောတဲ့ကုသိုလ်ကောင်းမှုတွေပါလေတာခါနော်လောလောဆယ်ကျင့်တာမျိုးဘလောက်တက်တယ်မတက်တယ်လဲဆိုတာခေါင်းကြီးဖြတ်ပြီးတော့ရှင်းပြတယ်ဟုတ်လားဖြတ်ပြီးညတ်သာဘုရားလက်ထက်ကနော်ညတ်သာဘုရားလက်ထက်ကဟုတ်လားမေဂိယဆိုတာရှိမေဂိယတဲ့ညာတော်ပါရှိအဲ့ဒီမေဂိယတဲ့ညာတော်ကလည်းညတ်သာဘုရားနဲ့ညတ်သာဘုရားကိုလုံကြီးဖြစ်နေတယ်တော့အာစာလိယတောင်မှာဝါဆိုတဲ့အချိန်တုန်းကအာညတ်သာဘုရားကတဲ့တို့ဆုံးလာပါကြမယ်ဆိုတော့မေဂိယဆိုတဲ့ညာကတော့ကပေါ်ဖြစ်နေလဲရတာပေါ့လေ။ဟောဒီဖြစ်ခေါ်တော့ဆိုတော့ပစ္စသမဏပေါ့နော်။ပစ္စသမဏပေါ့ဟုတ်လား။ဟောအဲ့ဒီတော့ကဥပ္ပတ္ထာကအလုံးကြီးပေါ့ဟုတ်လားအလုံးကြီးပေါ့နော်။အလုံးကြီးဆိုတော့အလုံးကြီးလည်းဖြစ်ပေါ့ကိုရေးရာရှိလည်းဖြစ်ပေါ့ဟုတ်လားဖြစ်စကားလည်းပြောတော့ကိုရေးရာရှိပေါ့။အဲ့ဒါမေဂိယကတော့ကနေလိုက်ပါတယ်။ရသော်ပြရတဲ့ဒီလိုဆက်ကန်ကြ။ပြန်လာရင်တဲ့ဆုံးကားတွေပြန်လာတဲ့အခါကျတော့ဘာတွေ့တယ်လဲဆိုတော့လမ်းမီးမှာသိရတော်ကြီးပါတယ်เนาะအသွားတော်ကလည်းတွေ့တော့တွေ့ပါပါပဲဒါနဲ့အသွားတော်ကတော့စေကုပေါ်ပုံမရအပြန်ကျတော့မေဂိယဆိုတဲ့ညာကစေကုပေါ်တယ်ဒီသိရတော်ကြီးတွေ့တော့သိရတော်ကြီးတဲ့မှာသူတရားထုတ်ကျင်တဲ့စိတ်သိပေါ်နေတာကိုမြတ်စွာဘုရားဝေချောင်းတယ်ရှင်မြတ်တပည့်တော်ဟောဒီမှာတရားထုတ်တော့တယ်အမေအထုတ်လို့ပဲဖြစ်မလဲကွာငါမလည်းမေဘာမရှိတာဘုရားတော်မြင်နေပါတော့ကိုယ်တိုင်တပည့်လွယ်ပြီးတော့ကိုယ်တိုင်သင်္ကန်းကိုပကုံးနေပြီးတော့သွားရတဲ့ထုံးတာမရှိဘူးလေတပည့်တစ်ပါးကဒီသွားရတာကိုအဲ့တော့ဘုရားရှင်ဘာသာရေးကောင်းဆောင်တကယ်အရင်ပိုင်းဖြစ်ပြီးတော့ကိုယ်တိုင်ကြီးကိုလွယ်သွားနေရတယ်ဆိုတော့ဘာမှလည်းမကြောက်ဘူးပေါ့နော်ဒါပေမဲ့ဒါပေါ့လို့မရှိဘူးကွာတဲ့မင်းမရှိတာလည်းမင်းမနေနိုင်ပါနဲ့ဘာမရဘူးလေဒီဟောဒီသင်္ကန်းတော်ထဲမှာတရားတော်ကြီးမြင်လိုက်ကြတဲ့ကတည်းကတရားထုတ်ကျင်တဲ့စီကတဖောက်ဖောက်ပေါ်နေတာပဲ။အပြောရတယ်ဟုတ်လား။တဖောက်ဖောက်ပေါ်နေတယ်။တရားတော်ကိုသူမလိုက်တော့ဘူး။မလိုက်ချင်တော့ဘူး။ဟောဒီတရားတော်ကြီးထဲမှာပဲသူတရားထုတ်တော့မယ်။ဟောဒီတရားတော်ကြီးတွေ့တယ်ကတည်းကတရားထုတ်ကျင်တဲ့စီတဖောက်ဖောက်ပေါ်နေတယ်။ရှင်ပြန်းတော့မလိုက်နိုင်ဘူး။ဖျားကလူကြီးပဲ။လူကြီးဆိုတော့တောင်းထက်တယ်တော့တောင်းမတာပေါ့။ဘလို့မှပြောမရတဲ့အခါကျတော့ကဲပေါ့ဒီလိုဆိုတဲ့ပင်နေခဲ့ပေါ့ဆိုတော့ဖျားကဘာလို့ကြောက်သွားလဲ။အဲ့ဒီတော့ကြွားတော့အဲ့ဒီတော့သူသွားတရားထုတ်တာဘာမှမပါဘူးမမရမရတဲ့အပြင်ဘာလို့ဖြစ်နေတယ်လဲဆိုတော့တစ်ခါအတိတ်ကာလတုန်းကနော်ဘဝပေါင်းများစွာဟောဒီတရားတော်ကြီးကအတိတ်ကာလဘဝပေါင်းများစွာရှင်လည်ခဲ့တဲ့အချိန်ကမြို့ကြီးတစ်မြို့ဖြစ်ခဲ့ဘူးမြို့ကြီးတစ်မြို့ဖြစ်တာအဲ့ဒီနေရာမှာနန်းတော်ကြီးရှိခဲ့ဘူးအဲ့ဒီနန်းတော်ကြီးမှာမေဂိယကရှင်မင်းကြီးဖြစ်ခဲ့ဘူးဒါဒီလိုကိုနော်ဒီနေရာသတိရတာလို့ပြောနေတယ်ရှင်မင်းကြီးဖြစ်ခဲ့ဘူးရှင်မင်းကြီးဖြစ်ပြီတာတွေကမောင်မဘိဒံရွှေရည်နဲ့ပါတယ်ပေါ့လေလုံးလုံးနေကြမိပြားတွေအများကြီးနဲ့နေကြဒါကြောင့်ဒီပြားလေးကိုသူကတွေ့တွေ့ချင်းနေရှင်စိတ်ပေါ့နော်အဲ့တော့အတိတ်ကာလတုန်းကငါတို့ကုသိုလ်တွေလုပ်ခဲ့တယ်လို့ပြောတော့ပြောမယ်ဒီမိုင်းတော့ဆက်ဆက်ကနော်ကုသိုလ်လုပ်ခဲ့တာနဲ့အကုသိုလ်ကုဒ္ဒရောကလို့ခေါင်းထဲနဲ့ဘယ်ကများမလဲဆိုတော့ကိုယ့်ကိုပြန်လဲစဉ်းစားအောင်ဟုတ်တယ်မလားအခုမေဂိယပဲကြည့်နေရှင်မင်းဘွားတဲ့ဒီနေရာမှာခြေတန်းစစ်စစ်ခံစားလာကြတဲ့အခါကျဒီနေရာမှာဘွေးတွေရောလာကြတဲ့ဓာတ်ခံတာရှိနေတာဓာတ်ခံရှိတဲ့အဲ့ဒီမှာနော်အဲ့ဒီလိုရှိတဲ့အခါကျတော့အဲ့ဒီနေရာမှာထိုင်တရားအထုတ်ကလေးကသူ့စိတ်ထဲမှာပြန်ပေါ်နေတာဟာရှင်မင်းဘွားလေးရုပ်ရှင်ကြည့်ရတယ်ပေါ့လေစိတ်ထဲမှာမျိုးမျိုးပေါ်နေတာရှင်မင်းဘွားလေးအာမင်းပြားလေးနဲ့ပြောပြပါခဲ့တာလေးအဲကိုရည်တော်လက်လက်ကြစားတာလေးပါလေအကုန်ပြန်ပေါ်နေတယ်အဲ့ဒီမှာတွေးနေများပြီးတော့เนาะအာကာမဝိကျက်တို့ဇာဝရဝိကျက်တို့ဝိညာဉ်တော်ဝိကျက်တို့ပေါ့ဝိကျက်စာတွေးနေပေါ့တွေးနေများကြီးများပြီးတော့တရားထိုင်နေတဲ့အချိန်လေးမှာဘလို့ကသမာဓိမရတော့တွေးနေရများတာဘလို့ကစိတ်ကိုစူးစိတ်လို့မရဘူးအဲ့ဒါနဲ့ထိုင်အားတော့အားထုတ်ကြည့်နေတယ်ပေါ့เนาะအားထုတ်ကြည့်တယ်ဘလို့ကအားထုတ်လို့မရဘူးအဲ့ဒါပြန်ပြေးရတာပဲဘုရားစီပြန်ပြေးရတာအဲ့တော့ဘုရားလူတရားဟောလိုက်တော့မှနောက်ပိုင်းကျတော့မပတ်ခုရလာတာပေါ့နော်။ဘာဖြစ်လို့ဒီလိုဖြစ်တယ်လဲဆိုတာအဖြေရှာကြည့်လိုက်တဲ့အခါကျတော့တစ်ချိန်တုန်းကဝေဒနာတွေမပေါ်ခဲ့ဘူးလားပေါ်ခဲ့တာ။နော်။မြင်နေကြတဲ့နာနဲ့စတဲ့တွေးကြည့်တယ်။ဘယ်လိုပြောလဲ6ရက်ပါ။အ
အဲဒီ၆မျိုးဖြစ်တတ်ဖြစ်တဲ့ဝေဒနာမနှမျိုးပေါ်ခဲ့တယ
်
။၃မျိုးကမျိုးမျိုးပေါ့နော်။အဲသဘောကျတာပြီးတော့ဒုက္ခဝေဒနာ၊သဘောမကျတာပြီးတော့ဒုက္ခဝေဒနာ၊အမှုမဲ့ဖတ်မဲ့နေတော့ဥပိ္ခာဝေဒနာနော်။သဘောကျတဲ့အခါရှိတယ်၊သဘောမကျတဲ့အခါရှိတယ်၊အမှုမဲ့မဲ့နေတဲ့အခါရှိတယ်ဝေဒနာ၃မျိုးမျိုးမျိုးပေါ်နေတယ်။အဲဒီဝေဒနာတွေပေါ်တိုင်းပေါ်တိုင်းဒုက္ခဝေဒနာဖြစ်တော့မှာဖြစ်တော့တဏ္ဍာ။ဒုက္ခဝေဒနာဖြစ်တော့ဒေါသ၊ဥပိ္ခာဝေဒနာဖြစ်တော့
မောဟ။
တဏှာဖြစ်များလို့ရှိရင်ဟောဒီနေရာမှာဘလို့ဖြစ်냐အဲဒုက္ခဝေဒနာဖြစ်များရင်ဒီနေရာမှာဘာဖြစ်냐တဏှာဖြစ်냐တဏှာဖြစ်냐ရင်တဏှာပြီးတော့တဏှာကဖြစ်တော့ချုပ်ပြီးတော့ပါကြမလဲတတိအဲဒီတတိကအနုတ္တိယသဘောနဲ့တောင်းပန်ရဖို့ဖြစ်ကြနေခဲ့တာဟုတ်တယ်မလားအဲ့တော့တော့မိမိစိတ်ထဲမှာဒုက္ခဝေဒနာလေးကိုလိုလားလို့ဒုက္ခဝေဒနာများတဲ့ပုဂ္ဂိုလ်သည်တဏှာဖြစ်များတယ်တဏှာဖြစ်များရင်တဏှာအနုတ္တိယများတယ်တဏှာလို့တရားပြရေဥပုပ်ကိုပြန်ကြည့်လိုက်နောက်တစ်ချိန်ပါเนาะတဏှာပြည့်စရာအာယုံလဲတွေ့မယ်ဒေါသပြည့်စရာအာယုံလဲတွေ့မယ်မောဟပြည့်စရာအာယုံလဲတွေ့မယ်အာယုံ၃မျိုးတပြိုင်တည်းတွေ့ဘယ်အာယုံနောက်လိုက်မယ်ချိန်တော့တဏှာအာယုံနောက်လိုက်ဘာဖြစ်လို့တော့တဏှာလူတရားကများနေအနုတရားရဲ့တတ္တိဘဂဝန္တဒိဋ္ဌိကအဲ့ဒီလိုဖြစ်တာဟုတ်တယ်မဟုတ်လားအနုတရားတတ္တိကတခါနဲ့လိုက်လာအရင်ဘဝပေါင်းများစွာကအနုတရားတတ္တိကဒိဋ္ဌိတော်မနေဘူးလိုက်လာเนาะအရင်ဘဝကတတိတော်လိုက်တာလေဒီဘဝကတတိကပို့လိုက်တာပေါ့ဆိုတာကြည့်ပေါ့ဟုတ်တယ်မဟုတ်လားပို့လိုက်တာပေါ့နော်အဲ့ဒါဒုက္ခဝေဒနာလေးတွေများများဖြစ်လေတဏှာလေးတွေများများဖြစ်လေဒုက္ခဝေဒနာဖြစ်တော့သဘောကျတယ်သဘောကျလို့ဒုက္ခဝေဒနာတောင်းတတယ်ဒုက္ခဝေဒနာရတော့သဘောကျတယ်သဘောကျလို့ဒုက္ခဝေဒနာလေးရှာတယ်ဟောလဲနေမဆုံးတော့ဒုက္ခဝေဒနာသမားလည်းဒီကြိုက်မယ်ဒုက္ခဝေဒနာလေးဖြစ်လို့ဒေါသဖြစ်လဲဒေါသဖြစ်လေစိတ်ကြိုးလေးစိတ်တို့လေဒေါသပြည်လေဒေါသပြည်လေစိတ်တို့လေသွားလဲလဲနေတာပဲလဲနေတာเนาะဘောဝသမားလည်းဒီလိုပဲဘောဝပြည်တို့တွေ့ဝဲတွေ့လို့ဘောဝပြည်ဟာဘောဝပြည်တို့တွေ့ဝဲတွေ့ဝဲလို့ဘောဝပြည်အမှားမှမသိနိုင်မင်းနဲ့မဆုံးပြနိုင်တဲ့သဘောတွေဖြစ်သဘောတွေဖြစ်နေစိတ်တွေတွေ့ဝဲနေဟောသွားလဲလဲနေတာအပြက်ပြန်တော့လဲနေတာအဲတခုဖြစ်ပြီဆိုရင်ဇက်တဖြစ်နေတာမှတ်ရလို့မရဘူးเนาะရလို့မရဥပမာသိကြပါလို့အရေတောက်တဲ့ပုဂ္ဂိုလ်အရေတောက်တဲ့တော့အရေတောက်ခြင်းနဲ့ဟုတ်တယ်မလားအရေများများတောက်နေတောက်ခြင်းနဲ့စိတ်ငြိမ်းချမ်းပေါ်လေနော်အရေတွေ့တိုင်းတွေ့တိုင်းမတော်ရမနေနိုင်ဘာဖြစ်လို့တော့ခေါလိမှာအရေကိုကြိုက်တဲ့အလူတရားတွေကကျိနေတာဟုတ်တယ်မလားကျဲဒီရက်ကောင်ကမတော်တော့ပါဘူးကွာဟာဒုက္ခဝေဒနာလေးကိုဖြတ်လိုက်တယ်မတော်ရမတော်တော့ပါဘူးကွာဆိုတော့ဖြတ်လိုက်တော့မတော်တော့ဘူးဟောတစ်ရက်မတော်နှစ်ရက်မတော်သုံးရက်မတော်တော့ဒီနေရာမှာနော်ခန္ဓာတော်မှာပြောတဲ့တဏှာအိနေတာလေးအဖြစ်နေသွားတော့အနုတ္တိယလေးရတယ်ချဲချဲချဲချဲသွားတာဟုတ်လားအနုတ္တိယများတဲ့အချိန်နဲ့အနုတ္တိယကျဲတဲ့အချိန်ဘာကွာတယ်ပြီးတော့အနုတ္တိယများတဲ့အချိန်မှာအရင်တွေ့တာနဲ့ချင်းချင်းတော့ကျတဲ့စိတ်ပေါ့အနုတ္တိယလေးကျဲသွားပြီဆိုရင်တွေ့ပြီမဲ့လို့တော်တော်သိမတော့ချင်တော့ဆယ်ခွေးတစ်ခွေးဖြစ်ပါတယ်တက်တာတော့တာပေါ့နော်ဒါနဲ့ထိတ်နိုင်ပါဘာလို့ထိတ်နိုင်တော့ဒီနေရာမှာအနုတ္တိယလေးလဲပါဒီနေရာမှာဒုတိယလေးနေပါရင်တွေးပြီးပြန်ရတော့လည်းပဲသိအာသာဆန္ဒသိမရှိအပေါင်းသိကောင်းတော့မှတခါတည်းရ။အဒီနေရာမှာဒုတိယသတိမိများမယ်ဆိုရင်တွေ့ရင်ပေါက်ချက်။ဒီနေရာမှာဒုတိယများလို့တောက်တယ်တောက်လို့အနုတ္တိယများတယ်များလို့တောက်တယ်တောက်လို့များတယ်လဲနေ။တောက်ပြီးမရတော့နော်။အဲ့ဒီလိုပဲဒေါသပစ္စယယုံလေးတွေးတယ်အစကစီမဆုံးတတ်ဘူး။အစကဘာလို့တော့လူတရားလေးရဲဲနေတာလဲ။ဒါပေမဲ့ကိုယ်ပောင်ဝင်ချင်းမှာစိတ်ဆုံးစရာကလေးတွေကဟိုအရီကပေါ်လာ။အဲ့ဒါတွေကစလာတဲ့အခါကျတော့စိတ်ဆုံးစရာလေးတွေကပေါ်လာတယ်ဒုက္ခဝန္ဒနာဖြစ်တဲ့စိတ်ဆုံးမိတဲ့လူတရားလေး။ဟောဒီတတိတွေကျိန်းသွားပြီ။တတိတွေကျိန်းသွားပြီ။မြေမနေနဲ့စိတ်ဆုံးမိတဲ့စိတ်ဆုံးမိတဲ့အဲဒီမှာတတိတွေကျိန်းသွားလေးလဲသွားပြီ။ကြာလဲကြာရောနောက်ပိုင်းကဘာဖြစ်လဲစိတ်မဆိုးရမနေနိုင်တော့ဘူး။ချက်ကလေးဆိုစိတ်ဆိုးရတာ။ဟမ်ထက်ကလည်းသိတော့တာဟုတ်လားလဲသွားပြီလေလို့ပါဒီဝေဒနာနဲ့ဒီဒေါသနဲ့လဲသွားပြီဟုတ်ဒါအနုတ္တိယရဲ့သဘောအနုတ္တိယရဲ့သဘောကနေကြီးရဟန်ဒီလိုဖြစ်တာအဲ့တော့ဘယ်လိုဖြတ်တယ်ဘယ်လိုဖြတ်မလဲတော့ကတဏှာကြီးဖြတ်တော့လေဒုက္ခဝေဒနာလေးပေါ်တယ်စိတ်ပစ္စုံမရောထိစိတ်ပစ္စုံမရောထိနေနေမြားဒုက္ခဝေဒနာလေးကိုခံနေရင်ရှိလာတယ်ကြာလာတဲ့အခါကျတော့အဲ့ဒီဒုက္ခဝေဒနာလေးကစိတ်မပေါ်တော့ဘာဖြစ်လို့တော့ကိုယ်မှာဓာတ်ခံနေတော့တာဒါခံနေသွားတော့မြင်မြင်သမျှအရာကြားကြားသမျှအရာဒုက္ခဝေဒနာလေးတွေဖြစ်နေသွားတယ်ဒုက္ခဝေဒနာဖြစ်နေလေစိတ်ဆုံးမှုနေသွားလေစိတ်ဆုံးမှုနေလေဒုက္ခဝေဒနာဖြစ်နေလေက ကြာလာတဲ့အခါကျတော့အကောင်းဘက်ကမြင်လာတယ်အကောင်းဘက်ကမြင်လာတော့ဘာဖြစ်တော့ဒေါသဆိုတဲ့ခုနကတော့အလူတရားတွေတပြေးပြေးပါပါပါပါလာတာပေါ့ဒါမဲ့တဲ့မသားရသေးဘူးနော်မဲ့တဲ့သတ်တဲ့သားလည်းဒီသဘောနဲ့သတ်တာပဲအခုမဲ့တဲ့မသားမဲ့တဲ့မှန်မှန်ကန်ကန်စင်ကြင်နှလုံးသွင်းတတ်တဲ့ဉာဏ်ကလေးနဲ့တွေအလူတရားတွေတပြေးပြေးနဲ့ရော့ရော့ရော့ရော့ရော့ရော့လာအဲ့တော့တဏှာလူတရားများရင်တဏှာဖြစ်เสียအာယုံတွေးလိုက်တာနဲ့မနေနိုင်ဘူးဘာလူတရားများလို့လဲတဏှာလူတရားများနော်တွေးလိုက်တာလည်းမနေနိုင်ဘူးနေနိုင်တယ်ဆိုတာဘာလူတရားလဲဆိုတော့လေတဏှာလူတရားလေဒီတော့တဏှာလူတရားကနားတယ်များတယ်လဲတယ်ဆိုတာကသို့လိုလို့ဖြစ်တာမဟုတ်ဘူးကိုကလုပ်နေတာများအောင်လဲကိုကလုပ်နေတာပဲနေအောင်လဲကိုပဲကိုပဲလုပ်နေတာပဲလို့ပေါ့လားများအောင်လဲကိုပဲလုပ်နေတာပဲနေအောင်လဲကိုပဲလုပ်နေတာပဲတဏှာဖြစ်เสียအာယုံတွေးလို့ကိုကအဲ့ဒီပုံမှာလိုက်စားမိရင်ဒီနေရာမှာလူတရားများမယ်အလိုတရားများနေတဲ့အမြတ်ဖြတ်လို့မရတော့ဘူး။နော်။အဲ့တော့ဒီပြင်းနဲ့ဖြတ်လိုက်မယ်ဆိုလို့ရှိရင်ခေါင်းတရားမှာလူတရားလဲတော့မယ်။အလိုတရားလဲရင်တဏှာပြည့်စရာအာယုံတွေ့ပြီမဲ့လို့စိတ်ကဒီပေါ်မှာရှောင်နေတော့ပြီ။ထဲနေတော့ပြီ။အပြည့်အဝကျေစုပြုတ်နေတာ။နော်။အဲ့တော့ဒေါသပြည့်စရာအာယုံတွေ့ရင်ဒုက္ခဝေဒနာဖြစ်နေ။ဒေါသဖြစ်နေဒေါသဖြစ်လို့ဒီဒုက္ခဝေဒနာဒေါသပြည့်စရာအာယုံနဲ့ပြန်တွေ့ဒေါသများတဲ့လူကလေဘယ်နေရာကြီးကြီးတော့ဒေါသဖြစ်เสียအာယုန်နေလဲသူစိတ်ထဲမှာချိန်နေတယ်ဟုတ်တော့မလားတဏှာများတဲ့လူကလည်းဘာကိုကြည့်ကြည့်သူစိတ်ထဲမှာတော့တဏှာဖြစ်เสียအာယုန်နေလဲလူချင်းเสียအာယုန်နေလဲချိန်နေတယ်တဏှာနေတဲ့လူကြတော့လူချင်းเสียအာယုန်တော့အကုန်မထင်တော့ဘူးနော်ဘာဖြစ်လို့လဲတဏှာကနေလာဘူးတဏှာများရင်မြင်မြင်ကမြတပြလူချင်းเสียကြီးတယ်တဏှာနေရင်လူချင်းเสียအကုန်မဟုတ်တော့အဲ့ဒီလိုပဲဒေါသများတဲ့လူကလည်းချစ်ကြတဲ့ဆိုသူစိတ်ထဲမှာဒေါသဖြစ်စရာကြီးပဲချိန်နေတယ်။နော်။ဝိရှင်းမှာဟာလားတရုတ်ကလေးကြွေကြတာကအစားမကြည့်တတ်ဘူးဖြစ်တယ်။ဒါပြလို့ဒေါသအမှုတရားကများလိုက်တာကိုဟမ်ဒေါသအမှုတရားများနေတော့ဝိရှင်းမှာတရုတ်ကလေးကြွေကြတာကအစားသိမကြည့်တတ်ဘူး။နော်သိမကြည့်တတ်ဘူး။အဲတော့ဒေါသအမှုတရားနေတဲ့ပုံကိုကြတော့နော်တောင်းတောင်းသိခံတိုင်းပါအဲ့တော့ဟောဒီဒေါသဖြစ်เสียအာယုံနဲ့ဟောဒီဒေါသဖြစ်ပေါ်လဲနေတာအဲ့ဒါပါလေအလုတရားရဲ့သတ္တိဘောရရှိတိုင်းပဲမိမိရဲ့သဏ္ဍာန်မှာဉာဏ်ကလေးတွေတစ်ခါမှမပေါ်ဘူးဆိုရင်လဲနေတာပဲဥပိ္ပကဝဒနာတွေဖြစ်လိုက်ဘောရတွေဖြစ်လိုက်ဥပိ္ပကဝဒနာဖြစ်လိုက်ဘောရဖြစ်လိုက်နောက်ပါကြတယ်တကယ်လည်းကြာတုံတုံတုံတုံတုံတုံလာတာဘာမှသုံးလို့မရဘူးဟမ်ညတော့ရတာပဲဘာလို့ပညာကိုသုံးချဘူးပညာသုံးချတော့သူကဟောဒီနေရာမှာဘောမပေါ်ခွင့်ရနေတာကိုเนาะဘောပညာကိုဘလုံးမသုံးချဆင်ကျင်တော်တရားဆိုတော့ပညာညာကိုလုံးဝသုံးချတဲ့အခါကျတော့ဘောမနဲ့ဥပ္ပခာလဲနေတာလဲနေတော့ဘောမတရားလေးဖြစ်လာတဲ့အခါကျတော့အဲဒီဘောမတရားနဲ့ပတ်သက်ပြီးတော့ကိုယ့်ရဲ့ဆုံးဖြတ်မှုနဲ့ပတ်သက်ပြီးဘလို့ပဲဘာပြောပြောဘလို့ပဲဘာဖြစ်နေပြီးဥပ္ပတိုက်တော့ဥပ္ပခာလေးဖြစ်တာခရုတ်ကမဆိုင်တော့ဘောမများတယ်လို့เนาะခရုမစက်ခရုမစက်လေမောဟများလေမောဟများလေခရုမစက်လေညာကပါလို့လို့တုံးတုံးစင်ကျင်တော်တရားပါလို့လို့လောဘမလာတော့ဖြစ်ကုန်အဲ့ဒါကိုဗာလက်ပြန်ပေါ်မယ်ညာနဲ့ပြန်ပေါ်ညာနဲ့ပြန်ပေါ်ဝင်လိုက်တဲ့အခါကျတော့အဲညာမိမိရဲ့သာနာမှာညာလေးဖြစ်လာပြီးတော့မောဟလေးနေပါမယ်မောဟလေးနေပါတာလည်းဗျာဥပိ္ပခဝဒနာလေးနေလာမယ်ဥပိ္ပခဝဒနာလေးနေလာတော့ပေါင်းညောဘီယူဆိုင်တဲ့လေးချင်းရလာတာပေါ့နော်အဲ့လိုရလာတော့မောဟနေမယ်ဥပိ္ပခနေမယ်ဥပိ္ပခနေမယ်မောဟနေမယ်အဲ့ဒီတော့ဖြစ်လာတဲ့အခါကျတော့တဖြည်းဖြည်းနဲ့ဖြစ်နေတာဆိုတဲ့လူတရားတွေခင်ခင်ခင်ခင်ဖြစ်နေတာပေါ့အဘုဒ္ဓမေဂိယကဉာဏ်ကိုလောဘသုံးချခဲ့တယ်ဉာဏ်ကိုလောဘသုံးချခဲ့တဲ့အခါကျတော့ဘဝပေါင်းများစွာလောဘတွေဖြစ်ခဲ့မှုတယ်ဒေါသတွေဖြစ်ခဲ့မှုတယ်မောဟတွေဖြစ်ခဲ့မှုတယ်လောဘဖြစ်တော့ကတော့ဖြစ်ခဲ့တာပဲဒါပေမဲ့ပြီးပြီးပြောင်းပြောင်းလို့မထင်နဲ့နော်ကျေးဇူးပြုပါဘူးပါလို့ပြီးပြီးပြောင်းပြောင်းပါမထင်နဲ့တဏှာသရတရားတွေကဉာဏ်တရားဖြစ်ပြီးပြက်သွားပြီမှာတတ္တိလေးကကျန်တယ်အဲဒီတတ္တိကအနုတရားအဲဒီအနုတရားဘယ်ထဲမှာသွားကြည့်လဲဟောဒီစိတ်ထဲမှာသွားကြည့်နေတာစိတ်ထဲမှာလူလိုပြောရင်တော့အသွေးနဲ့အသားနဲ့ရိုးတော့မှာသွားကြည့်နေတာဟုတ်လားအသွေးနဲ့အသားနဲ့ရိုးနဲ့သွားကြည့်နေတာအပြိမာနိနဲ့ပြောတော့စိတ်ထဲမှာလာကြည့်နေတာစိတ်ထဲမှာကိုယ်တခါလေတဏှာရဲ့တတ္တိလေးပြည့်လို့အနုတရားလေးဒေါသရဲ့တတ္တိအနုတရားလေးပြည့်လို့ဘောဟရဲ့တတ္တိအနုတရားလေးပြည့်လို့နော်အဲ့ဒါတွေကိုတိုက်ထုတ်ပြရမှာတိုက်ထုတ်ပြရမှာအဲ့တော့တိုက်ထုတ်ပြတဲ့အခါကျတော့ဘုရားတို့ ဝိပဿနာလုပ်ငန်းတွေမှာလူတရားတတ်ပေါ့ဒီလိုပြောတာပေါ့နော်။သို့တော့လူတရားဒီကဲသွားတတ်လို့မရဘူးလေ။တိရိသာသာသုံးမျိုးရှိတယ်ပေါ့လား။ဒါလည်းဝိသေကမပိဋိဒါရဲ့ပရိယောဌာနပိဋိဒါရဲ့အနုတရားပိဋိဒါဒါကလူတရားဆိုရင်ဒါကပရိယောဌာနဒါကပါလေဝိသေကမနော်။တိရိသာဘယ်လိုမျိုးလဲ။သုံးမျိုး။ဒီလိုမလား။သေသေချာချာစဉ်းစားကြည့်နော်။အနုတရားပိဋိဒါတတ်ဖို့အတွက်ပရိယောဌာနပိဋိဒါတာပရိယောဌာနပိဋိဒါသိဖို့အတွက်ဝိသေကမပိဋိဒါတာဝိသေကမလာခုနကဒါပြောတာမဟုတ်လားဟမ်လက်တွေ့ကိုဝိသေကမလို့ပြောတာမဟုတ်လားလက်တွေ့ရေတောင်းပြီးတယ်ဆဲပြီးတယ်ဆုံပြီးတယ်ဒါတွေဝိသေကမနေလေအဲ့ဒါတွေမတတ်ပဲနဲ့ပရိယောဌာနသိပါ့မလားမသိဘူးပရိယောဌာနမတတ်ပဲနဲ့အနုတရားသိပါ့မလားမသိဘူးအစစ်အစရွာတာနော်အဲ့ဒါလက်တွေ့ကျွလုံးတဲ့ကာယကဝစီကံလေးအရင်တက်နော်မပြောမိသေးနဲ့မဆုံးမိသေးနဲ့နော်စေတနာနဲ့ပတ်သက်လို့မကျွလုံးမိသေးနဲ့ဒေါသနဲ့ပတ်သက်လို့စိတ်မဆုံးမိသေးနဲ့ဟုတ်လားလက်တွေကျွလုံးတဲ့ဒေါသရဲ့ပြစ်စေတနာရဲ့ပြစ်မောဟရဲ့ပြစ်မာနရဲ့ပြစ်စေတနာနဲ့ပတ်သက်တဲ့လုံငန်းဒေါသနဲ့ပတ်သက်တဲ့လုံငန်းမောဟနဲ့ပတ်သက်တဲ့လုံငန်းမာနနဲ့ပတ်သက်တဲ့လုံငန်းဒီလုံငန်းတွေအရင်ဆုံးချွေးကြတာပညာလေးနဲ့ပညာလေးနဲ့ထိခိုက်တဲ့အခါကျဒီလုံငန်းတွေတစ်ပြေးပြေးနဲ့နေနေနေနေအဲ့ဒီနည်းနည်းလာတဲ့အခါမှာစိတ်ထဲမှာဖြစ်ပါတယ်ဆိုတဲ့ပရိယုထာကလည်းနည်းလာတယ်เนาะပဇက်ကပြန်ပြန်ဆက်ရင်စိတ်ထဲမှာလည်းဆက်ရင်လည်းစိတ်လိုပုံမယ်ဆက်ရင်လည်းစိတ်ဆဲနေရင်အနုတရားလေးခင်သွားတယ်ပဇက်ကဆဲတတ်တဲ့လေးချင်းတွေဖြောက်လိုက်တာလည်းစိတ်ထဲမှာလည်းဆက်ရင်လည်းစိတ်လည်းရော့သွားတာပဲရော့သွားရင်အနုတရားလေးလည်းရော့သွားတာပဲဒါကိတ္တတာတာတဘာဝနဲ့စဉ်းစားကြည့်ဟုတ်တယ်ဟုတ်တယ်ဒီနည်းနဲ့စကြည့်တာဒီနည်းနဲ့တာယူတဲ့အခါတော့ဉာဏ်လေးနဲ့ပရမထိတ်ဝိသေကမလေးကိုထိတ်နော်တဏှာပြည့်စရာယုံတွေ့ပြီးမှတဏှာမဖြစ်စေနဲ့တဏှာနဲ့ပတ်သက်တဲ့လောကတွေမလုံးမဖြစ်စေနဲ့ဒေါသနဲ့ပတ်သက်တဲ့လောကတွေမလုံးမဖြစ်စေနဲ့မောဟနဲ့ပတ်သက်တဲ့လောကတွေမလုံးမဖြစ်စေနဲ့အပြောတွေမပြောမဖြစ်စေနဲ့ထိုင်လိုက်ဒါကဝိသေကမဒါကအလုံးနဲ့အပြောဟုတ်ပါမလားအလုံးနဲ့အပြောအဲ့ဒီတခုကတတ်နေဆုံးထိုင်လို့တော်လေးခြင်သာရလာပြီဆိုရင်စိတ်ကလေးကလည်းလိုလိုပြောင်းပါမယောရင်စမ်းကြည့်ပါတော့ဘာနဲ့ပေါ့ပါဟဲ့ဒီကတော့ဝါကြနေတယ်ရှင
်ဟဲ့ဒေါ်
လာ
မသိဘူး
ဟဲ့ဒေါ်လာမသိဘူးအဲဒေါ်လာကြနေတယ်ဟုတ်လားဝိသေကမဝရင်ထဲရန်တဲ့ထဲနော်ကာယကံဝစီကံကလေးလေးကိုရန်တဲ့ထဲအဲ့ဒီကာယကံဝစီကံလေးလေးကိုရန်တဲ့ထဲမှာများလာရင်အရိတရားမှာမနောကံတွေရတယ်အလိုလိုကျော်လာတယ်မနောကံရောပါပြရင်အနုတရားဆိုတဲ့တတ္တိလေးတွေလည်းရောသွားတယ်။အဲဒီအနုတရားလေးတွေအမြင့်ပြဖို့ကြတော့ရိုးရိုးဉာဏ်နဲ့မရတော့ဘူး။ဝိပဿနာဉာဏ်နဲ့မှရ။ဒါလည်းဉာဏ်ပဲနော်ဒါလည်းဉာဏ်ပဲနော်။သို့တော့ဒီဉာဏ်လေးရတယ်လည်းပြော့တယ်နော်။အနုတရားကြတော့ရိုးရိုးဉာဏ်နဲ့မရတော့ဘူး။ဘာဖြစ်လို့လဲဆိုတော့ကာယကဝိသိကံတို့မနောကံတို့ကလည်းဖြေရှားတာကိုဖြေရှားတာကိုတတ်တာကြတော့ရိုးရိုးဉာဏ်နဲ့ရတော့ပေါ့လေ။ဟိုမှာနာမ်ရူပပရိစ္ဆေဒဉာဏ်လို့နော်။စသည်ဖြင့်ဒီလိုရိုးရိုးဉာဏ်လေးတွေနဲ့ရတယ်အလိုတရားကြီးနေတာကြတော့တတ္တိဆိုတော့သူကမထင်ရှားဘူးမထင်ရှားတဲ့အခါကျတော့ရိုးဉာဏ်နဲ့မရဘာဉာဏ်နဲ့မှရတာဒါပြတော့ဝိပဿနာဉာဏ်နဲ့မှရတယ်ဆိုတော့သူကတခြားမှာသွားခိုင်းတာစိတ်ထဲသွားခိုင်းတာစိတ်ထဲသွားခိုင်းတာသူတို့လည်းကိုယ်ကစိတ်ထဲမကိန်းဘူးနော်ဒါနနဲ့လည်းတတ်လို့ရတာပဲသီလနဲ့လည်းတတ်လို့ရတာပဲစင်ကျင်တော်တရားနဲ့လည်းတတ်လို့ရတာပဲအလိုတရားကြတော့သူကဘယ်နဲ့သွားခိုင်းအသွေးထဲကိုရောက်နေတာဟုတ်လားအသွေးထဲကိုရောက်နေပြီစိတ်ထဲကိုရောက်နေပြီစိတ်ထဲမှာရောက်နေတဲ့အဲဒီစိတ်ကိုဖြူစင်အောင်လုပ်နိုင်တဲ့ဉာဏ်ကဝိပဿနာဉာဏ်နဲ့မှရတာဒီပြဉာဏ်နဲ့စိတ်ကိုတော့ပြီးဖြူစင်အောင်လုပ်လို့မရဘူးနော်ဒါကြောင့်မလို့အမျိုးတရားပြိဋ္ဌာန်တတ်ဖို့ကြတော့ဘာနဲ့မှရဝိပဿနာအဲဒါဝိပဿနာလေးနဲ့ထိုင်ရင်းပြလိုက်တဲ့အခါကျတော့နော်ခုနကတော့တဏှာတို့ဝိပဿနာဉာဏ်လေးနဲ့ခုနကဒါနသီလနဲ့ထိုင်ရင်းကိုပဲထိုင်တဲ့တော့ရောက်လာတော့ရောက်ပါလေနော်ဒုက္ခဝေဒနာလေးပေါ်တိုင်းပေါ်တိုင်းဒါနသီလဘာဝနာနဲ့ထိုင်ရင်းအဲ့ဒါတားလေးရောက်တယ်ကျွန်တော်ရောက်တယ်နော်အဲစိတ်ထဲမှာမရောက်တော့ပါဘယ်မှာရောက်မလဲကာယကံဝစီကံမှာရောက်မယ်မနောကံမှာရောက်နော်ဒုက္ခဝေဒနာလေးဖြစ်ရင်အဲဒေါသလေးကာယကံဝစီကံမှာရောက်မယ်နော်မနောကံမှာရောက်ဟုတ်ပြီကာဝေဒနာလေးဖြစ်ရင်လည်းမောဟလေးကာယကံဝစီကံမှာရောက်မယ်မနောကံမှာရောက်တတိဆိုတဲ့ဒုတိယကြတော့ဒါနသီလနဲ့မရတော့ဘာနဲ့ပါရမလဲဝိပဿနာဝိပဿနာလေးကြတော့ဟုတ်လားဟောဒီစိတ်ကလေးကိုကြည့်ဟုတ်တယ်ဆက်ကလေးကိုကြည့်လို့စိတ်တွေဘယ်လိုနဲ့ရှင်တယ်ဝေဒနာနဲ့ရှင်တာလေ ဝရဏနဲ့ကျင်တာဝရဏကြည့်တယ်ဘယ်လိုမြင်မလဲစိတ်မြင်တယ်စိတ်ကြည့်တယ
်
ဝိညာဉ်အဲ့ဒါလေးကိုတစ်ခါတယ်ဝိပဿနာဉာဏ်နဲ့ကြည့်တိတိချာချာကြည့်တိတိချာချာကြည့်လိုက်တဲ့အခါကျတော့အမြင်စိတ်ကလေးကဖြစ်တာကဘယ်လိုစိတ်ကလေးကဖြစ်တာကဘယ်လိုသတ္တလေးကဘယ်လိုဖြစ်တယ်ဝရဏလေးကဘယ်လိုဖြစ်တယ်ဒါတို့ကြာဒုက္ခဝရဏပေါ်လာသိတယ်ဒုက္ခဝရဏပေါ်လာသိတယ်ဥပိ္ပဝရဏပေါ်သိတယ်သိသိသိသိသိသိဖြစ်လိုက်တဲ့အခါကျတော့သူမထောက်တတ်တော့နော်မထောက်တတ်တော့နောက်ကနေပြီးတော့ဟုတ်လားဟုတ်လေနောက်ကနေဝိုင်းထားတယ်သူလိုဖြစ်တယ်သူလှုပ်ရှားလို့မရတော့လှုပ်ရှားလို့မရတဲ့အခါကျတော့ဒီဘက်ကသူမဆက်တတ်တော့မဆက်တတ်တော့အဲ့ဒီစိတ်ကလေးကဘာဖြစ်လာလဲအလိုလိုကိုဖြူစဲလာအဲ့ဒီစိတ်ထဲမှာရှိနေတဲ့ဒေါသဆိုတဲ့တတိလေးတွေလောဘတဏှာဆိုတဲ့တတိလေးတွေနော်ဘောဟဆိုတဲ့တတိလေးတွေကိုဝိပဿနာနည်းနဲ့ဖြည်းဖြည်းနဲ့တက်တယ်တက်တယ်ပြီးထုတ်လိုက်တော့စိတ်ကလေးကစင်ကြဲလာနော်တစ်ဖက်ကပုထုဆိုအများကြီးဖြစ်တဲ့ပုထုအများကြီးဇဏဖြစ်ပါတယ်ဆိုတဲ့ကိလေသာတရားလေးတွေလည်းအများကြီးဖြစ်ရကနေဘာဖြစ်တော့လဲယော့နည်းနည်းနည်းနည်းယော့နည်းနည်းနည်းနည်းယော့သွားတဲ့အတွက်ဟောဒီစိတ်ထဲမှာကိလေသာဉာဏ်တော်လေးတွေနည်းနည်းနည်းနည်းယော့သွားယော့သွားတဲ့နေရာများဖြူစင်းလာတယ်ဒီဖြစ်မဲ့ဖြူစင်းဖြူစင်းဖြူစင်းလာတယ်လောဘတော့မဖြူသေးဘူးဒါပေမဲ့တော့လည်းဖြူလာတယ်အဲ့လိုတော့ဖြစ်အောင်ဘယ်လိုကနေလုပ်ပြီးတော့ဝိပဿနာဉာဏ်တော်လို့ပြောလူကတော့ဝိလေအဲ့တော့ဝိပဿနာဉာဏ်ကနေပြီးတော့တစ်ခါတည်းထုတ်ပေါက်ပြီးတော့ကြည့်လိုက်တဲ့အခါကျတော့အတ္တနာဖြစ်ရမယ်ကိလေသာလေးတွေ့ရင်ဖယ်ထုတ်ပလိုက်တယ်ဒေါသကိလေသာလေးတွေ့လဲဖယ်ထုတ်ပလိုက်မောဟကိလေသာလေးတွေ့လဲဖယ်ထုတ်ပလိုက်နော်အဟောဒီတရားလေးကယုတ်တရားနဲ့တရားပါกว่าဆိုတော့ဒိဋ္ဌိကဝင်လို့မရတော့ယုတ်တာမှမသိတော့ဒိဋ္ဌိဝင်တာမလားဒါလေးကယုတ်ပါกว่าဒါလေးကနာမ်ပါกว่าဆိုတော့ဒိဋ္ဌိဝင်တတ်တော့ဒိဋ္ဌိဝင်တတ်တော့ဒိဋ္ဌိကိလေသာလေးဒီထဲမှာဆင်းသွားတာပေါ့အဓာရကဖြစ်တယ်ကွာဖြစ်ပြီးတော့ပြည့်တယ်ကွာဖြစ်ပြက်ဖြစ်ပြက်ဒုက္ခသစ္စာကွာဆိုတော့တဏှာကမသားရတတ်တော့အစကလေးကကိုယ်နဲ့မှမဆိုင်တဲ့အနတ္တအနတ္တဆိုတော့ဘုရုပါစေဆုံးစေဆုံးတရားလည်းမလို့တော့ဘူးမာနကောတဲ့ဆရာရှိသေးတာအဲ့ဒီနည်းနဲ့သူ့ရဲ့သဘာဝဖြစ်စင်နေလို့ကိုမြင်အောင်ကြည့်မြင်အောင်ကြည့်မြင်အောင်ကြည့်အဲ့လိုမြင်အောင်ကြည့်ကြည့်ကြည့်တဲ့ဒေါသကိလေသာဒိဋ္ဌိကိလေသာလောဘကိလေသာမောဟကိလေသာအလုံးစုံတစ်ခုနဲ့ဆင်းလာအဲ့ဒီလိုဆင်းလာတော့ကျင့်ရတာမဖြစ်တဲ့မြားအလုပ်တရားတွေရတယ်တဖြည်းဖြည်းနဲ့ရော့ရော့ရော့ရော့ရော့ရော့လာတာပေါ့နော်အဲဒီစိတ်ထဲမှာကိန်းအောင်နေတဲ့အလုပ်တရားတွေမြင်တော့မှုတွေတဖြည်းဖြည်းနဲ့ရော့ရော့လာဘယ်လိုနဲ့တော့ဝိပဿနာမဲ့တဲ့ဆက်တယ်အဲတော့ကြာလာတာကတော့ဟောရကခန္ဓာဟောရကကိလေသာလို့ဖွဲ့ပြရတာပေါ့ဒါပေမဲ့ရင်းကြီးနေတာကတော့အလုပ်တရားသဘောနဲ့ကိန်းပြီဆိုတော့ဟောဒီစိတ်ထဲမှာသွားကိန်းနေတာပေါ့ဟုတ်တယ်မဟုတ်လားသတ်တာမဟုတ်ဘူးနော်အတူတူပေါင်းကိန်းနေတာကိုယ်စိတ်ထဲမှာခန္ဓာတို့ကဘုန်းကြီးပြောခဲ့တယ်စိတ်ထဲမှာကိလေသာတွေကိန်းနေတာအနုတရားတွေကိန်းနေတာကာယကဝဇိကံသာသနာဖြစ်နေတာအနုတရားကြတော့စိတ်ထဲမှာကိုကိန်းနေတာအဲတော့စိတ်ကလေးကိုဖြူစင်အောင်လုပ်နိုင်တယ်မြတ်ကာလပတ်လုံးစိတ်ကလေးကိုဖြူစင်အောင်လုပ်နိုင်သလောက်စိတ်ထဲမှာရှိနေတဲ့အနုတရားတွေတတ္တိကလေးကတဖြည်းဖြည်းနဲ့ကိန်းကိန်းကိန်းကိန်းရောက်ကိန်းကိန်းကိန်းကိန်းသွားရော့ရော့ရော့ရော့သွားနောက်ဆုံးအနုတရားတွေတော့မရှိတော့ဘူးဆိုတဲ့အချိန်ကျတော့ဟောဒီမက်ကဘာဖြစ်သွားလဲနောက်တော့ဒါလည်းဖြစ်သွားတယ်နော်ဒီနေ့ဒါအလုတရားလေးတွေရှိနေတော့ဟာလောက်ကြည့်ရမယ်။ဘာမဲ့လဲ။ဝိပဿနာမဲ့ပေါ့။အလုတရားလေးတွေရှိနေတော့ဘာမဲ့လဲ။ဝိပဿနာမဲ့။သူကစူးစမ်းနေတာလေ။စူးစမ်းနေတာ။အဲ့ဒီတရားလုတရားလေးတွေဖြည်းဖြည်းနဲ့ကဲကဲကဲကဲထပ်ပါပါပါပါပါပါပေါ့လို့ခြေကျင်သွားအောင်လို့တောက်တော့အောင်လို့ကုန်ပြီနောက်ဆုံးတစ်ချက်လည်းကြာအောင်။နောက်ဆုံးတစ်ချက်နောက်ဆုံးပြီကုန်တဲ့အချိန်လည်းကြာအောင်ဝိပဿနာမဲ့ကဘာမဲ့ဖြစ်တာ။လောက်ကောင်းတာပဲ။အဲ့တော့လောဘတရားမဲ့ကတော့သူကအမှန်တော့နေရာဝင်ယူလိုက်တာတကယ်ကသူကသားရတာလားဘယ်လိုလဲသားဝိပဿနာမဲ့ကတတ်ပါဟာဟောတော့မဟုတ်တယ်မို့လားနောက်ဆုံးခေါင်းကြီးတော့ဟိုအရာရှိများဇမတ်ထိုးတယ်လို့ပေါ့တော့ကပြီတော့ပြီးပြီလားပြီးပြီရော့ဇမတ်ထိုးလိုက်လောက်တာသလို့တော့ဟုတ်ဘူးဟောတော့မို့လားလောက်တာသလို့တော့ဟုတ်သွားဇမတ်ထိုးပြီးရုံပဲဟာဒီတော့ကပြီးပြီဆိုတဲ့အကြောင်းဇမတ်ထိုးတော့စေခါသာတင်ရုံပဲဟုတ်ကဲ့လည်းပဲတကယ်တတာဘုရားတတာလဲဝိပဿနာလဲဘယ်ရှင်အစပ်တတယ်ဆိုရင်ဘုန်းကြီးတို့ဘုဂောဆရာတော်ဘုရားကြီးရဲ့ဉာဏ်တော်အနေနဲ့ပြောမယ်ဆိုရင်တပတ်တဲ့ဉာဏ်နဲ့ပြောမယ်ဆိုရင်ဖြစ်ပြမုန်းတယ်ဆိုတဲ့နိဗ္ဗာန်ဉာဏ်ကစတာမှန်တာနော်ဖြစ်ပြမြင်ဖြစ်ပြမုန်းဖြစ်ပြဆုံးသုံးချက်နော်ဘယ်ဉာဏ်ကနေစတာလဲဖြစ်ပြမုန်းတဲ့ဉာဏ်ကစတာဟောဉာဏ်ရှင်ဆရာပါဆိုတော့ဝိသုဒ္ဓိမေပြောတဲ့စကားနဲ့အရာပြောမယ်ဆိုလို့ရှိရင်အာဘယဉာဏ်ကနေစတာနာပါဏပညာကဘယ်ရဏနဲ့စတယ်နော်ပရမဥရိယပညာညာမတတ်သေးဘူးဒေကညာမတတ်သေးဘူးဘယ်ရဏစတယ်ဘယ်ရဏဘယ်ရဏညာကြတော့ အဖြစ်ပေါ်လာတဲ့ယောက်ျားနဲ့မသင်္ခါရသဘောတရားတွေပေါ်မှာဒါကလူချင်းစရာဘာမှမရှိဘူးဒါတွေကဘေးတွေရန်တွေမကောင်းကျိုးတွေမကောင်းကျိုးပေးမဲ့ဟာတွေပြီးသွားပြီအဲ့ဒီနေရာကနေစပြီးတော့ကိလေသာတက်တော့လာတယ်နော်ဘုရားညာအာရိယဝါဒနေဗေနညာမောစိတ္တကုပြတိုင်းအဲ့ဒီအစင်းစင်းသားသွားလိုက်တာနောက်ဆုံးအတုလောမညာကုဋ္ဌမုညာကုဋ္ဌမုညာကြတော့နိဗ္ဗာန်တော့မြင်နေတယ်ဒါမဲ့အမြစ်ကမပြတ်သေးဘူးဖြစ်ဟုတ်တယ်မဟုတ်လားအတုလောမညာကြတော့လေဒီမှာတော့မြင်နေပြီအမြင့်ကမပြတ်သေးဘူးအမြင့်ပြတ်ပြီလဲဆိုတော့ဘုရားကဉာဏ်ကနေဘယ်ဉာဏ်နဲ့ပြောင်းပါလဲမိတ်ဉာဏ်မိတ်ဉာဏ်လိုနဲ့ပြောင်းပါလားအဲဒါကြောင့်ဟောဒီမှာပြည့်နေတာအမြင့်ပြတ်တဲ့အချိန်မှာဝိပဿနာဉာဏ်ကလည်းနာမည်ဘယ်လိုခံလိုက်လဲမိတ်ဉာဏ်ကနာမည်ခံလိုက်တယ်သူကလက်မထိုးပေးလိုက်တာမေပြည့်နေတာမရှိတော့ဘူးဆံရဆံရပြည့်နေတာသောတာပန်ဆိုရင်လည်းဒေဒီဝိသေကိစ္စမရှိတော့ဘူးကဘယ်လိုကလက်မထိုးပေးလိုက်မိတ်ရာစာရိပိကေပြလိုက်တာသူကပြလိုက်ဟုတ်တယ်မဟုတ်လားနောက်တော့စာရိပိကေပြလိုက်တာမိတ်ရာကစာရိပိကေပြလိုက်တာတကယ်တော့နေတာကဘူးလေဝိပဿနာတွေ့တာအဲ့ဒါဝိပဿနာဉာဏ်ကနေတတ်ဘယ်ရဉာဏ်ကနေတတ်တာပြီးတော့နောက်ဆုံးကောပြီလဲဆိုတော့မိတ်ရာကွာကြာအဲ့ဒီချိန်ကျတော့ဆရာဆရာတိတိယပြနေတာရှိသေးလားမရှိတော့အဲ့ဒီနည်းနဲ့တိုက်ကြည့်ပါအရင်ကတည်းကလည်းအခါကျတော့ဒီနုဒိယလည်းမရှိဘူးဆိုတော့ဘလောင်ပဲတော့သောတာပန်ဖြစ်တော့ဒိဋ္ဌိကိတာပယ်သွားပြီမရှိတော့ဘူးဒိဋ္ဌိကိတာမရှိတော့ဘူးဆိုတဲ့အတွက်ဒိဋ္ဌိဖြစ်เสียအာယုံတွေ့ရင်တဏ္ဍာဖြစ်တော့ယန္တမတော့ပြောတာပေါ့ဒါပဲတဏိပဲပြောတာပေါ့ဒါကိတာမရှိဘူးညာကိတာကြည့်လိုက်တိုင်းကြည့်လိုက်တိုင်းဒိဋ္ဌိသဘောနဲ့ဘယ်တော့မှမမြင်တော့ဘူးလောကဖြစ်စင်သွားတယ်အနာဂတ်ဖြစ်သွားပြီဆိုရင်ကာမရာဂလောကမဖြစ်တော့ဘူးနော်ယာမရာဂလောကမဖြစ်တော့ဘူးရဟနာဖြစ်သွားရင်ဘာကိလေသာမှမဖြစ်တော့ဘူးကိလေသာဖြစ်ကြအောင်လည်းဘလောက်ပဲတွေးတွေးကိလေသာတော့မှမဖြစ်တော့ဘူး။ဘာဖြစ်လို့တော့အနုတ္တိယလုံးဝမရှိတော့ဘူး။အရင်လိုနဲ့အနုတ္တိယကိုဘယ်ကနေစသဝိပဿနာဘက်ကနေစဘယ်မှာဆုံးတော့သောဂတာဘက်ကဆုံး။နော်သောဂတာဘက်မှာဆုံး။အရင်ဒီနဲ့သတ်သွားလိုက်တဲ့အခါကျမိမိတို့ရဲ့သတ္တဗာကိလေသာလေးတွေမရှိတော့ဘူးဆိုတော့ဟောနာမည်လေးပြောင်းပေးလိုက်တယ်။ဘုဒ္ဓဆန္ဒမဟုတ်တော့ဘာဖြစ်သွားလဲ။အရိယာဖြစ်သွားတယ်။အရိယာဖြစ်သွားတယ်ဟုတ်လား။အဲ့တော့အရိယာဆိုတဲ့သကလုံးနဲ့ပုရုဒ္ဓရာဆိုတဲ့သကလုံးเนาะအရဟံမာတိတော့အရိယာနဲ့ပုရုဒ္ဓနဲ့အိမ်မထူးဘူးတော့ထင်ရတာပေါ့လေအရိယာနဲ့ဒီပုံစံနဲ့ပုရုဒ္ဓနဲ့ဒီပုံစံနဲ့ဘာမှမထူးပါဘူးလေတို့အရိယာကိုပြည့်လက်ပြီးသားမရှိပါဘူးသကလုံးကတိတ်ကွာလို့ဟမ်သကလုံးကတိတ်ကွာလို့ねအရိယာနဲ့သကလုံးနဲ့ပုရုဒ္ဓနဲ့သကလုံးကတိတ်ကွာလို့ねတိတ်တိတ်ချာချာမြဲတွေးတဲ့တော့တယ်ဆိုလို့ရှိရင်မင်းလည်းရှစ်ဆရာပါပဲသကလုံးတအားကိုနှိမ့်ချပြီးပြောရတဲ့သကလုံးเนาะဒါကြောင့်မလို့ယဟနာမဖြစ်သေးရတော့အရိယာလိုင်းနဲ့ဝင်သွားရင်အဲ့ဒါနဲ့တော့တော်သွားဟုတ်တယ်မလားဒါနဲ့အရိယာလိုင်းနဲ့ဝင်သွားရင်တော်သွားတယ်မဟုတ်လားအရိယာဆိုတဲ့နာမည်လေးတော့เนาะခံကြတဲ့စိတ်ကလေးတော့ပေါ်ပေါ်ကောင်းတာပေါ့ဟုတ်ပါဘူးဟဲ့လေဘုရားသနာသရဏမကြီးဖြတ်ပလဲစားပါဒီနမကြီးဆိုးလို့ပါနော်ဒီနမကြီးမတဆိုးပါဒီနမကြီးဖြောက်ပြီးတော့အရိယာလည်းများကိုဝင်ပါအော်ဆုံးစိတ်လေးပဲဖြစ်ပါစေအရိယာလေးပြောင်းကြိုးစားကြစမ်းပါဟုတ်ရလားအဲ့ဒါဘာနဲ့ကြိုးစားမလဲမဲ့နဲ့ကြိုးစားဝိပဿနာဘက်ကညီဘာမဲ့ရအောင်လဲလောကဓာတ်ပဲအရိယာပဲဖြစ်ပြီးအရိယာမရရင်အရိယာပုဂ္ဂိုလ်ဖြစ်ပြီးအရိယာပုဂ္ဂိုလ်ဖြစ်ရင်နေခြင်းညာခြင်းဟုတ်လားရဟနာမဖြစ်သေးလို့ကိလေသာပဲမကုန်သေးလို့နော်ပရိနိဗ္ဗာန်မဆန္ဒနေရင်တော့မှပြောတယ်မဟုတ်လားဘောဇင်းဆန်နဲ့ဟုတ်တယ်မဟုတ်လားဘောဇင်းဆန်ဆိုတော့လူမြင်မှာဆန္ဒရတယ်ဆိုင်ရင်တော့ကြားကြည့်တော့တာပေါ့နော်အဲ့ဒါဘောဇင်းနဲ့ဆန္ဒသေးတယ်အရိယာဆိုတဲ့နာမည်နဲ့ယာသေးတယ်ဘလောက်ကိုလုံးသိလောက်တိုက်တယ်တရားလဲဆိုတာစဉ်းစားကြည့်ပါဟမ်ကဲကောင်းပြီဟုတ်လားဒါရည်ရှိပါ့။အရိယာပြောင်းကြိုးစားကြမှာမဟုတ်လား။အရိယာပြောင်းကြိုးစားပြီးတော့ပုရုဇေသရဏမကြီးပြောင်းချောက်။အရိယာသရဏမကြီးရောက်ကြိုးစား။နော်နောက်တစ်ခါပြောလို့ရှိရင်အားလုံးဒီအရိယာကွာဆိုတာမျိုးဖြစ်တာ။ဒါလည်းကြိုးစားနေအောင်ဟုတ်လား။ဒါရည်လို့ပြောင်းကြိုးစားကြပါလို့တိုက်တွန်းနေတယ်။ကဲနာရည်ရှိလို့ဒါလည်းပေါ်တော့ကြအောင်ဆိုတာ။သာသာဒီကြမ္မာချမ်းသာစွာဒီမဆောပြရှိသာသနာ့ဘုရားကြီးကိုလေးလာသွားတဲ့အောင်ပြည့်စုံသောရှောက်ထောက်ပါလံတော်သာသနာပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။
ရှိရတော့ကတော့ဖြစ်ပေါ်ရ